Welcome to the Voice of America in Burmese.
Mingla mena kema shin. Washington myo ro VOA American atan ga ni 2016 khu ni April 23 ye snei ne ne khin season ni ko nyama sanaw chain mena 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္နာချက်မှာကမ္ဘာ့အပူချိန်မြင့်တက်လာတာကိုထိန်းချုပ်ဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ဆိုးကျိုးတွေရောပါစေဖို့ရည်ရွယ်ထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုတောက်ကြနေကနိုင်ငံပေါင်း190ကျော်ကလက်မှတ်ရေးထိုးလိုက်ကြပါပြီ။လွန်ခဲ့တဲ့၄နှစ်လောက်ကတည်းကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးယူဒဏ်ခတ်မှုစီးရင်မှာပါဝင်နေသူအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့ဗန္ဒာရုံးမှုတဦးကိုဖမ်းဆီးမိခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြသွားပါမယ်ရှင
်ကောင်းပါပြီမနေ့နေ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကတော့မနေ့ကတန်တမန်နေနဲ့တွေ့ဆုံပွဲမှာသူ့အနေနဲ့ဘာမားလို့ခေါ်ဝေါ်နေပေမဲ့နောက်ပိုင်းမှာအလျင်းသိမ့်တယ်လို့မြန်မာလို့လည်းခေါ်ဆိုမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒီပေါ်ဘာမားမြန်မာအခေါ်ဝေါ်မှာမြန်မာပညာရှင်တို့ရဲ့တုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်အပါအဝင်ရှမ်းပြည်မြောက်ပိုင်းတို့မှာစီရေးပဋိပက္ခဖြစ်နေတာဟာနိုင်ငံရေးနည်းနဲ့တွဲဆုံဆွေးနွေးရေးကိုထိခိုက်စေတယ်လို့ရခိုင်တပ်မတော်ဘက်ကလည်းပြောလိုက်ပါတယ်
။ဒီကုလက်ရှိအနေအထားကတော့မြန်မာတပ်မတော်ဘက်ကနေပြီးတော့အဲ့ဒီအပြုတ်တရေးဆိုပြီးမှဒါဒါချေတော်ပြီးတော့ထုံးစစ်တွေခံနေတဲ့ဥစ္စ
ာ။ရခိုင်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှအပြည့်စုံကိုနားဆင်ရမှာပါရှင်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးသိပ္ပံနဲ့နည်းပညာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချန်နဲ့ကိုညံဝင်းအောင်တို့ကကြောပြပါအောင်ရှင
်ကမ္ဘာအပူချိန်မြင့်တက်လာတာကိုထိန်းချုပ်ဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ဆိုးကျိုးတွေရောပါစေဖို့ရည်ရွယ်ထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုတောက်ကြနေမှာနိုင်ငံပေါင်း190ကျော်ကလက်မှတ်ရေးထိုးလိုက်ကြပါတယ်သဘောတူညီချက်ကိုတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းပြင်သစ်နိုင်ငံပဲရစ်မြို့မှာသဘောတူညီခဲ့ကြတာဖြစ်ပေမဲ့မြေကမ္ဘာနေ့ဖြစ်တဲ့တောက်ကြနေ့မှာလက်မှတ်ရေးထိုးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့ကမ္ဘာအပူချိန်မြင့်တက်မှုနှုန်းကို 1.5 ဒီဂရီဆယ်စီယပ်မပြောနဲ့နှစ်ဂရီမကျော်အောင်လို့လှုပ်ဖို့အတွက်ကိုတော့မှဒီအခွင့်အလမ်းကနည်းပါးလာနေပြီလို့သတိပေးပြောဆိုလိုက်ပါတယ်။ဆိုးကျိုးတွေမခံစားရပဲအရင်းမြစ်တွေကိုသုံးဆွဲတဲ့ခေတ်ကုန်ပြီလို့လည်းပြောဆိုခဲ့ပါတယ်။တိုင်းပြည်တွေရဲ့စူပါရင်မှာကာဗွန်တန်းငွေထုတ်လုပ်မှုနဲ့ကင်းရှင်းအောင်ကြိုးပမ်းကြဖို့နဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေအနေနဲ့အသွင်ကူးပြောင်းဖို့စ조사နေတာတွေကိုအားပေးတဲ့အကြောင်းလည်းပြောကြားသွားခဲ့ပါတယ်
။အနုမြူလနဲ့ထုတ်လုပ်ရမှာအသုံးပြုတဲ့ရေလေး32တန်ကိုအီရန်နိုင်ငံစီကဝယ်ယူသွားမယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါဟာအီရန်နျူကလ িয়ার သဘောတူညီချက်မှာပါတဲ့အချက်တစ်စိတ်တွေတာဖြစ်ပါတယ်။အနုမြူလက်နဲ့ထုတ်လုပ်နိုင်မဲ့ပလူတိုနီယံဓာတ်ထုတ်ရမှာအသုံးပြုရမဲ့ရေလေးတွေကိုဝယ်ယူမဲ့အကြောင်းအမေရိကန်စွမ်းအင်ဝန်ကြီးဌာနနဲ့နိုင်ငံသားဝန်ကြီးဌာနတို့ကတောက်ကြနေမှာအတည်ပြုပြောခဲ့ပါတယ်။နျူကလ িয়ার သဘောတူညီချက်ဆက်လက်အကောင့်ထည့်ဖော်ဆောင်ရေးဆွေးနွေးဖို့အမေရိကန်အီရန်နဲ့အခြားနိုင်ငံကအစိုးရတာဝန်ရှိသူတွေဗီယက်နာမ်မြို့မှာတွေ့ဆုံနေခြင်းမှာအမေရိကန်တို့ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဒီကြေညာမှုနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တချို့ရဲ့ဝေဖန်မှုတွေရုတ်တရက်ထွက်ပေါ်လာပါတယ်။နျူကလ িয়ার သဘောတူညီချက်နဲ့ဆိုင်တဲ့ကြရက်ရိုက်မှုပေါ်လာနိုင်ခြေရှိတာကြောင့်စိုးရိမ်မှုတွေဆက်ရှိနေတယ်လို့အောက်လွှတ်တော်နိုင်ငံသားကြီးဟာကော်မတီဥက္ကဋ္ဌ Ed Rice ကပြောပါတယ်။အိုဘားမားအစိုးရဟာတရူတန်နဲ့အီရန်အစိုးရကိုငွေပိုရအောင်လှုပ်ပေးသလိုဖြစ်တယ်လို့ Rice ကဆိုပါတယ်။ဒေါ်လာ 8.6 တန်းတန်ဖိုးရှိတဲ့ဒီဝယ်ယူမှုကိုထောက်ခံသူတွေလည်းရှိတာပါ။နိုင်ငံသားကြီးပြောခွင့်ရဟောင်း PJ Crowley ကတော့ဒါဟာဘယ်ဘက်ကမှအရှုံးမရှိတဲ့ win-win situation ဖြစ်တယ်လို့ဆိုပါတယ်။
နှစ်နှစ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်မြောက်အတ္တလန္တိတ်စစ်ဆေးချုပ်နေတို့အဖွဲ့နဲ့ရုရှားနိုင်ငံတို့ဒီသတင်းပတ်ထဲတွေ့ဆုံဆွေးနွေးကြကြပါတယ်ဘယ်လ်ဂျန်နိုင်ငံဘရက်ဆဲမြို့မှာကျင်းပတဲ့နေတို့အဖွဲ့ဝင်နိုင်ငံတွေရဲ့တာမတ်ကြီးတွေနဲ့ရုရှားနိုင်ငံကြားဗိုလ်တော်ဟူးနဲ့ကဆွေးနွေးပွဲအတွင်းသဘောတူညီချက်တစုံတရာမရခဲ့ကြပေမဲ့ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုအားပေးတာနဲ့ခရိုင်းမီးယားဒေတာကိုတင်ပိုက်မှုတွေကြောင့်အထူးကြံဖြစ်နေရကနေရုံးထွက်ဖို့ရုရှားကပြန်လည်ကြိုးပမ်းလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ယူကရိန်းရှေ့ပိုင်းမှာမတိမငြိမ်ဖြစ်စေတဲ့ရုရှားတပ်ဖွဲ့တွေရဲ့လုံရက်တွေကိုရပ်တန့်စေဖို့နဲ့ခရိုင်းမီးယားဒေတာတင်ပိုက်မှုကိုဆန့်ကျင်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တခြားနေတိုးအဖွဲ့ဝင်နိုင်ငံတွေကတော့ရုရှားအပေါ်ဆက်ပြီးတော့အရေးယူတန်းခတ်ထားတာဖြစ်ပါတယ်။ ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုလက်နက်နဲ့လူရင်အားအကူအညီတွေထောက်ပံ့နေတာကိုပြန်ရုပ်သိမ်းမဲ့လာရောမှုတွေလှုပ်ဆောင်မှုရုရှားဘက်ကအစင်းနစ်ဖြစ်နေပြီဆိုတော့အရေးလက္ခဏာမျိုးဆွေးနွေးပွဲအတွင်းတာဝန်ရှိသူတွေဘက်ကပြသခဲ့တာတော့မရှိပါဘူး။ပွင့်လင်းပြီးလေးနက်တဲ့တွေ့ဆုံဆွေးနွေးပွဲဖြစ်ခဲ့ပေမဲ့ရုရှားနဲ့ NATO အကြားသဘောထားကွဲလွဲမှုတွေကတော့နက်နက်ရှင်ရှင်ရှိနေဆဲဖြစ်တယ်လို့ NATO အတွင်းရေးမှူးချုပ်ဂျန်စ်စတော်ဒန်ဘက်ကပြောဆိုခဲ့ပါတယ်
။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS သွေးကြွတွေကိုပြစ်မှတ်ထားပြီးအမေရိကန်နဲ့မဟာမိတ်တပ်ပေါင်းစုတွေရဲ့လွန်ခဲ့တဲ့5လအတွင်းလေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်အရသား20တေဆုံးပြီး11ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ဘက်ဆိုင်ရာရရှိတွေကပြောပါတယ်။စစ်အတွင်းမတော်တဆတေဆုံးဒဏ်ရာရမှုနဲ့ပတ်သက်လို့အမေရိကန်ရဲ့အရှေ့အလယ်ပိုင်းဒေသကိုကြီးကြပ်တဲ့စစ်ဌာနချုပ်ကပြန်လည်သုံးသပ်ရမှာ2015စက်တင်ဘာလနဲ့2016ဖေဖော်ဝါရီလအကြားလေကြောင်းတိုက်ခိုက်မှု9ကြိမ်လုပ်ခဲ့တာရဲ့အကျိုးဆက်အဖြစ်အရသာတည်ဆုံဒဏ်ရာရမှုတွေရှိခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခတ်မှု9ကြိမ်တည်းက4ကြိမ်မှာလေရင်တွေဒါမှမဟုတ်မောင်းနှင်မဲ့လေရင်တွေဟာပြစ်ခတ်မှုကြောင့်အရသာတွေထိမှန်တည်ဆုံရတာမျိုးဖြစ်ကြောင်းစစ်တပ်အရာရှိတွေကကောက်ချက်ဆွဲခဲ့ပါတယ်။နောက်ထပ်လေကြောင်းတိုက်ခတ်မှုတစ်ခုမှာတော့ဘုံဆန်က IS သွေးကြွကားပေါ်ကျခဲ့ပြီးအဲ့ဒီကားကလမ်းဘေးကိုထိုးဆင်းသွားချိန်မှာလမ်းဘေးမှာပေါက်ကွဲခဲ့တာကြောင့်အဲ့ဒီနားမှာရှိနေတဲ့အရသာ2ဦးတည်ဆုံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
UAE ဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။လွန်ခဲ့တဲ့၄နှစ်လောက်ကတည်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူတန်းခတ်မှုစီရင်မှာပါဝင်နေသူ Al-Qaeda အကြမ်းဖက်အဖွဲ့ရဲ့ဗဏ္ဍာရေးမှူးတဦးကိုဖမ်းဆီးမိခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ Abdulrahman Sindhi ကိုပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီစိတ်ကမ်းမြို့မှာကြာသပတေးနေ့ကဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ Al-Qaeda အကြမ်းဖက်အဖွဲ့ကိုဗဏ္ဍာရေးဝန်ဆောင်မှုတွေနဲ့အကူအညီတွေပေးခဲ့တဲ့အတွက်2012ခုနှစ်ကစပြီးတော့ကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုစီးရင်မှာသူ့ကိုထည့်သွင်းခဲ့တာပါ။ဒါ့အပြင်စင်ဒီဟာအယ်ကိုင်ဒါအဖွဲ့ကိုထူထောင်သူအိုဆမာဘင်လာဒင်ပြီးတော့ဘင်လာဒင်နေရာဆက်ခံသူအီမန်အယ်ဇဝါရီနဲ့2002ခုနှစ်ကအမေရိကန်သတင်းတောက်ဒန်နီယယ်ပေါ့ကိုပြန်ပေးဆွဲတပ်ဖြတ်မှုမှာအဓိကမတင်ငါခံရသူဆော့မီမွန်တို့နဲ့နီးစပ်သူတို့ဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ပါကစ္စတန်နိုင်ငံမှာအယ်ကိုင်ဒါအဖွဲ့ကိုအသေးတစ်ခုဖွဲ့စည်းလိုက်တဲ့အကြောင်းအယ်ဇဝါရီကြေညာခဲ့တဲ့2014ခုနှစ်ကစလို့အစ္စလာမစ်အစွန်းရောက်အဖွဲ့တွေကိုနှိမ်နင်းမှုနိုင်ငံတကာရဲ့ဖိအားပေးမှုတွေခံခဲ့ရတဲ့ပါကစ္စတန်နိုင်ငံဟာစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းတဲ့စစ်စင်ရေးတွေကိုပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီသတင်းပတ်တဲ့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ဝန်ထမ်းကြောင်ပြသတဲ့အနေနဲ့အစိုးရရုံးနေမှာနိုင်ငံတော်အလံကိုတဝက်ထွင်ထူထားသလိုဗလီကြောင်တွေမှာလည်းအထူးဝတ်ပြုဆူတောင်းပွဲတွေလုပ်ခဲ့ကြပါတယ်။အဆောင်တွေတေချာချထားတဲ့ထောက်လန်းရေးဌာနချုပ်နာကအဆောက်အဦတစ်ခုကိုပြစ်ခတ်တိုက်ခိုက်မှုကြောင့်လူ80နီးပါးတေဆုံးပြီးအဲ့တဲကအများစုဟာလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။ဒါအပြင်နောက်ထပ်348ဦးဒဏ်ရာရရှိခဲ့ပြီးအများစုကတော့အရသားတွေဖြစ်ကြပါတယ်။2009ခုနှစ်နောက်ပိုင်းမှာအစ္စလမ်ဆွန်းရောက်တဲ့ဒီတာလီဘန်တွေအဖြုတ်ချခံရပြီးတဲ့နောက်ပိုင်းဒီလိုတိုက်ခိုက်မှုတွေအပြင်းထန်ဆုံးဖြစ်လာခဲ့တာဖြစ်ပါတယ်။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အစီအစဉ်ကိုဖျက်ခဲ့တာကြောင့်အာဖဂန်နစ္စတန်သမ္မတအဖွဲ့ကိုဒီငြိမ်းချမ်းရေးအတွက်တောင်းဆိုမှုတွေပိုတိုးလာနေပါတယ်။
အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကနေထွက်နိုင်ခြင်းရှိတဲ့ဗြိတိန်နိုင်ငံရဲ့အခြေအနေကို Brexit ဆိုပြီးအတူကောက်စတင်ခေါ်ဝေါ်သုံးလုံးလာကြပါတယ်။ဗြိတိန်နိုင်ငံဆိုတဲ့အမည်ကစလုံးနှလုံးနဲ့ထွက်ပေါက်လို့အဓိပ္ပာယ်ရတဲ့ Exit တို့ပေါင်းဆက်ထားတဲ့အသုံးနှုန်းကိုတော့ Greek နိုင်ငံက EU အဖွဲ့ဝင်ဖြစ်ကနေထွက်တော့မယ့်အလားအလာနဲ့ကြုံရတဲ့အချိန်သုံးစွဲခဲ့တဲ့ Brexit ကိုတုပြီးတော့သုံးလုံးလာတာလည်းဖြစ်ပါတယ်။EU အဖွဲ့ဝင်ဖြစ်ဆက်နေတဲ့မနေတဲ့ဆိုတာကိုတော့ဇွန်လ23ရက်နေ့မှာဗြိတိန်မဲဆန္ဒရှင်တွေကဆုံးဖြတ်ကြမှာဖြစ်ပါတယ်။ဆန္ဒခံယူပွဲကျင်းပမဲ့ရက်ကိုတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ EU အဖွဲ့ဝင်ဖြစ်ဆက်နေမလားထွက်မလားဆိုတဲ့မဲဆန္ဒရှင်တွေအတွက်မေးခွန်းကိုတော့ရွေးကောက်ပွဲကော်မရှင်ကအကြံပြုခဲ့တာဖြစ်ပြီးအစိုးရနဲ့လွှတ်တော်ကအတည်ပြုပေးထားတာဖြစ်ပါတယ်။ conservative party ကျင်းနှမှုရစေဖို့နဲ့ EU ကိုမလိုလားသူတွေအားပြော့သွားစေဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်မှာဝန်ကြီးချုပ်ကသူပြန်ရွေးခံရရင်ဒီကိစ္စကိုလူလူဆန္ဒခံယူပွဲလုပ်ပေးမယ်လို့ကတိပြုထားတာဖြစ်ပါတယ်။ EU ကထွက်ဖို့လိုလားသူတွေကတော့ဗြိတိန်အနေနဲ့အလုပ်ကံရရှိရေးအဟန့်တာဖြစ်နေတာတွေလွတ်မြောက်နိုင်တယ်လို့ကိုယ်ပိုင်ဥပဒေတွေနဲ့ကုံသွယ်ဘက်တွေကိုစိတ်ကြိုက်ရွေးချယ်ခွင့်ရမယ်လို့ယုံကြည်ထားကြပါတယ်။
ကီရာဘီယန်တစုဖြစ်တဲ့ Princess တည်ဆုံးခဲ့တာနဲ့ပတ်သက်ပြီးအကြောင်းရင်းတွေကိုသိရှိဖို့သူ့အလောင်းကိုခွဲစိတ်ပြီးသွားပါပြီ။ဒါပေမဲ့အသေးစိတ်ကိုတော့နောက်သတင်းပတ်ထဲမှာအကြောင်းအတော်ကြာအောင်အာနာဘယ်နေကထုတ်ပြန်အောင်မှမဟုတ်သေးပါဘူး။အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့ American ပညာဂီတပညာရှင် Princess ကိုသူနေတဲ့ Studio ထဲမှာတည်ဆုံးနေတာကိုကြားသာပရင်းနေကတွေ့ခဲ့ပါတယ
်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုဆက်ပြီးတင်ပြမှာပါ။မြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခတွေရှိနေစေဖြစ်တဲ့ပလောင်လက်နက်ကိုင်အဖွဲ့၊ကိုကန့်လက်နက်ကိုင်အဖွဲ့၊ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့နဲ့မြန်မာတပ်မတော်ကိုယ်စားလှယ်အဖွဲ့ကြားဆွေးနွေးပွဲတွေဖြစ်လာအောင်ကြားဝင်ကြိုးပမ်းမှုတွေရှိနေပါပြီ။ဒီဆွေးနွေးပွဲဖြစ်လာဖို့အလားအလာဘယ်လိုရှိနေသလဲဆိုတာကိုတော့ကျမတို့ VOA ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင် MPC မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတို့နဲ့မွန်ပြည်တပ်ပါတီဒုတိယဥက္ကဋ္ဌနဟန်တာတို့တိုင်းဒါလက်နက်ကန်ဖွဲ့သုံးဖွဲ့နဲ့မြန်မာတပ်မတော်ကိုယ်စားလှယ်တွေစာအလွတ်တဘောဆွေးနွေးနိုင်ဖို့ညှိနှိုင်းနေကြတာပါ။အဲ့ဒီအတွက်ကြိုးပမ်းနေမှုနဲ့ပတ်သက်လို့ UNSC ကညှိညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဒုတိယဥက္ကဋ္ဌနဟန်တာက VOA ကိုခုလိုရှင်းပြပါတယ်
UNFC နေနဲ့လည်းမဟုတ်သေးဘူးပေါ့ဗျာအဓိကအဖြစ်ကတော့သူတို့လက်မခံတဲ့၃ဖွဲ့လေအဲ့ဒီ၃ဖွဲ့ကဒီထဲမှာပေါ့ဗျာနော်တနင်္ဂနွေလို့စစ်ခန်းရဆက်ကြီးနဲ့နိုင်ငံကြီးစုစုပွဲမှာပါမဖြစ်မယ်လို့တို့ကလည်းရည်ရည်ထားတာကိုအဲ့တော့ပါနိုင်ဖို့နီလန်းပေါ့ဗျာသူတို့ကတော့အလို့သဘောနေနဲ့လာလို့နီလန်းကြတယ်သဘောတော့ရှိတယ်တန်လှန်တာ
လာတလောအဖြစ်ထိုင်းနိုင်ငံချင်းမမြို့မှာလို့သဘောတွေ့ဆုံဆွေးနွေးဖို့စီစဉ်နေတာကိုသိရပြီးဘယ်တော့ဖြစ်မလဲနေ့ရက်ကိုတော့အတိမပြုတ်နိုင်သေးပါဘူးတိုင်းဒါလက်နက်ကန်ဖွဲ့တွေအလုံး NCA ပြည်ရလက်မှတ်ရေးထိုးနိုင်ဖို့ရခိုင် UPWC ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ဖွဲ့နဲ့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာတို့ထိုင်းနိုင်ငံတွင်တွေ့ဆုံမှုမှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အလို့သဘောဆွေးနွေးခဲ့ကြတာဖြစ်တယ်လို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်သူဦးညိုဦးမြင့်ကပြောပါတယ
်ပြည်သူ့ရင်းနှီးခေါင်းဦးအောင်မင်းကချစ်မိုက်မှာကျွန်တော်တို့ဆရာနေရတာဦးနဲ့တွေ့ပါတယ်အလို့တွေ့တဲ့အချိန်မှာသူဒီပါဝင်တဲ့ပါဝင်တိုက်တဲ့သူဒီလက်မှတ်ထိုးနိုင်ဖို့ဆိုတဲ့ကိစ္စကိုတိုင်းသားဒီကောင်းဆောင်ဒီဘက်ကပြင်ပြလာတဲ့အပေါ်မှာကျွန်တော်တို့ဘက်ကနီးလန်းချပေးဖို့ဆိုတဲ့ဟာတော့ကျွန်တော်တို့အလို့သဘောဝိုင်းပြီးတော့အကြံပြုခဲ့တာတွေရှိပါတယ်
တိုင်းဒါလနဲ့ကံဖွဲ့၃ဖွဲ့နဲ့တွေ့ဆုံဆွေးနွေးရမှာအရင်ငင်းချမ်းရေးဆွေးနွေးမှုတွေမှာတမတော်ဘက်ကကိုစားပြုခဲ့တဲ့အငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်စောဦးလည်းပါဝင်သွားမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်မှာဥညိုဦးမြင့်ကခုလိုပြောပါတယ်
ကျွန်တော်တို့ဒီလိုမျိုးငင်းငင်းစကားပြောတဲ့အခါမှာဒီဆွေးနွေးတဲ့အခါမှာမိလနဲ့ရှာပြီးတော့အဲ့ဒါတော့တော့ပြောပါတယ်ဒါပေမဲ့ဒီ particular လို့ခေါ်တဲ့ဒီကိစ္စနဲ့တော့ကျွန်တော်တို့ဗိုလ်ချုပ်ကြီးခင်စောဦးနဲ့ဆွေးနွေးရတယ်ခင်ဗျာကျွန်တော်ဒီမှာပြောစီငင်းငင်းမူလာကံပထမချိန်ပြီးတဲ့အခါမှာဒုတိယအချိန်မစတင်နိုင်ခင်မှာခုနကျွန်내တိုင်းတိုင်းကျွန်내လက်မမထိုးရသေးတဲ့အခွင့်အရေးကိုဒီလမ်းရှာပြီးပြီးရှာတဲ့နေဆိုတော့အခြေခံသဘောတရားတွေကတော့ရှိပါတယ
်အငိမ့်စာဒုတိယဘုံချုပ်ကြီးခင်စောဦးကပြီးခဲ့တဲ့ပထမချိန်ပြည်တော်စုငင်းချမ်းရေးညီလာခံတွင်ငင်းချမ်းရေးစုဖွဲ့မှာပါဝင်ခဲ့သူဖြစ်တယ်လို့လည်းဥညိုဦးမြင့်ကပြောပါတယ်ဒါပေမဲ့အခုဒီတိုင်းဒါလက်နက်ကန်ဖွဲ့၃ဖွဲ့နဲ့တမတော်ကိုယ်စားလှယ်တွေကြားတွေ့ဆုံနိုင်ဖို့ဂျာဝင်ဆောင်ရွက်နေတဲ့အပေါ်မှာအစိုးရဘက်ကရောတမတော်ဘက်ကပါတီးခြားထုတ်ပြန်သဘောထားပေးတာမျိုးတော့မရှိသေးပါဘူး။ဒီဆွေးနွေးပွဲဖြစ်မြောက်အောင်ဂျာဝင်ညှိနှိုင်းပေးတဲ့ဥလှမောင်ရွှေနဲ့နန်ဟန်သာတို့ဟာအဖွဲ့အစည်းအနေနဲ့မဟုတ်ပဲတတိတခြားကြိုးပမ်းနေမှုလို့ UNFC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီရဲ့အသွေးမှုခူးရယ်ကပြောပါတယ်အရင် UPWC ခေါ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီလက်ထက်မှာတောင်းပလောင်တပ်ဖွဲ့၊ကိုကတပ်ဖွဲ့နဲ့ရခိုင်တပ်မတော်တို့ကိုအပြစ်ခတ်ရစေးရေးနဲ့ NCA သဘောတူလက်မှတ်စာချုပ်ရေးသွင်းမှုကိစ္စကိုအစိုးရကိုယ်စားလှယ်ဘက်ကနေလက်မခံခဲ့တယ်လို့လက်နက်ချရေးကူတာဦးတည်ပြောဆိုခဲ့တာပါလက်ရှိဆိုရတဲ့လက်ထက်မှာဒီလက်နက်ကင်၃ဖွဲ့နဲ့တမတော်ဘက်ကငင်းချမ်းရေးဆွနေဖို့အလားအလာအားကောင်းလာတာဟာအစိုးရသွင်းပြောင်းလဲနေတာတခုလို့ခူးရယ်ကဆိုပါတယ
်အစိုးရပြောင်းလဲကြောက်လဲဖြစ်သလားလို့မပြောနိုင်ဘူးပေါ့နော်နောက်ပြီးတော့တခါတမတော်ကလည်းပဲဒါဖြစ်ရှင်တဲ့ချင်းတွေကိုအောက်မှာလဲပြောင်းလဲဖြစ်လာတဲ့သဘောမျိုးလဲဖြစ်အောင်ဖြစ်မှာပေါ့ဗျာ
ငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တွေနဲ့တွေ့ဆုံရေးသွင်းနဟန္တာကနေသဘောထားမေးမြန်းလာတဲ့ပုံမှာတီအန်လေတောင်းပလောင်တပွက်အနေနဲ့အကြောင်းပြန်ဖို့ဆွေးနွေးနေစေလို့ပြန်ကြားရေးရာရှိပူကြီးတိုက်ကျော်ကအခုလိုပြောပါတယ
်။နဟန္တာဆစင်တို့ကအကလန်လာတဲ့ဦးနဟန္တာရဲ့ဒီလိုသဘောထားမျိုးတွေအကြီးစားကိုဒီလိုချုံဖို့ချင်းချင်းဆိုတဲ့ကနေကသူဒီနေ့ချင်းဆွေးနွေးနေစေဘာမှဆွေးနွေးချင်းချက
်လက်ရှိမြန်မာတပ်မတော်နဲ့တိုက်ပွဲပြင်းထန်နေစေဖြစ်တဲ့ရခိုင်တပ်မတော် AA အနေနဲ့ကတော့နိုင်ငံရေးနီလန်းနဲ့တွေ့ဆုံဆွေးနွေးဖို့အမြင်ရှိနေပြီ။မြန်မာတပ်မတော်ရဲ့ထိုးစစ်ဆင်နွှဲမှုဟာနှစ်ဖက်ယုံကြည်မှုကိုထိခိုက်စေတယ်လို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။အဖွဲ့ရဲ့အလုံးပါဝင်ပြီးတော့မှကျွန်တော်တို့ဆင်းနေမယ်။နိုင်ငံရေးနည်းနဲ့ပဲတွေ့ဆုံဆွေးနွေးပြီးတော့အခြေချရမယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ကယုံကြည်ထားတယ်။အခုလက်ရှိအနေထားကတော့မြန်မာတပ်မတော်ဘက်ကနေပြီးတော့အဲ့ဒီအပြုတ်တည့်ရေးဆိုပြီးမှဒါချွတ်တော်ပြီးတော့ထိုးစစ်တွေခံနေတဲ့ဥစ္စာကတော့ဒါတကယ်ဆိုတော့နှစ်ဖက်ကြားမှာယုံကြည်မှုကိုတော်တော်ထိခိုက်စေတာပေါ့ဗျာ။
ပြည်တွင်းငင်းချမ်းရေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းနှစ်သိက္ကူမိခွန်းပြောကြားရမှာအပြစ်ခရက်စေးရေးပြင်းမြောက်အောင်ဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ဒီအပြစ်ခရက်စေးရေးအတွက်အားလုံးပါဝင်သင့်ပါဝင်တဲ့အဖွဲ့အစည်းတွေပါဝင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။လက်ရှိဆိုရတော်ဝင်ရှိသူတွေရဲ့နှစ်သိက္ကူစုဒေါ်မင်ကုန်းနဲ့မှာငင်းချမ်းရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်ဖွဲ့တွေနဲ့စူဝါစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါစူဝါသည်လက်ထက်ငင်းချမ်းရေးဖော်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲဒီအစိုးရအနေနဲ့ငင်းချမ်းရေးဖော်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲအခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာငင်းချင်းကြီးအမြန်ဆုံးတိဆောက်နိုင်ဖို့ရေတော်တော်ရှင်တွေရဲ့သဘောထားအမြင်တွေကိုဒီကနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကမနေ့ကနိုင်ငံခြားတန်တမန်တွေနဲ့တွေ့ဆုံခြင်းဘာမာယောမြန်မာပါနှစ်မျိုးစလုံးအဆင်ပြေတယ်လို့သုံးနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာပညာရှင်တို့ကတော့ဘာမာနဲ့မြန်မာအခေါ်ဝေါ်နှစ်ခုဖြစ်နေတဲ့အပေါ်မှာတမိုင်းကြောင်းနောက်ခံတွေဘလို့ပဲရှိခဲ့ရှိခဲ့ဒီမိုကရေစီအစိုးရတည့်ရဲ့အနေနဲ့လူထုဆန္ဒကိုအရင်ခံယူသင့်တယ်လို့ပြောပါတယ်။အခုလိုမြန်မာပညာရှင်တို့ရဲ့သဘောထားအမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်နန္ဒာချန်းကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာအစိုးရတည်တက်လာပြီးတဲ့နောက်ပထမဦးဆုံးအကြိမ်နိုင်ငံသားတန်တမန်တွေနဲ့ဒေါအောင်ဆန်းစုကြည်တောက်ကြနေတာတွေ့ဆုံချိန်မှာတချို့နိုင်ငံသားတန်တမန်တွေကဘာမားနဲ့မြန်မာဘယ်ဟာခွာမှန်းမသိဖြစ်နေတဲ့ပေါ်အဆင်ပြေတယ်လို့တုံ့နှုံဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာပါဒါပေမဲ့လည်းတနိုင်ငံလုံးနဲ့ဆိုင်တဲ့အရေးမှုနောက်ပိုင်းမှာတော့ဒီမိုကရေစီစနစ်နဲ့အညီလူထုဆန္ဒကိုခံယူသင့်တယ်လို့ထောက်ပြခဲ့သူကတော့ရေစင်းဆိုင်ပြည်ရေးတက္ကသိုလ်မှာအငိမ့်စားပမောက်ခချုပ်ဒေါက်တာစလိုင်းထွန်းသန်းဖြစ်ပါတယ်
ဒီစစ်စိုးရကတော့သူလူထုဆန္ဒယူဖို့သူစိတ်ကူးမှမဟုတ်ပါဘူး။ဒေါက်တာဆုကြည်ကလည်းအခုဒီလိုခွာပြီးပြောလာတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တဲ့အဓိပ္ပာယ်ရှိတယ်ထင်တယ်။ဘာကြောင့်လဲဆိုတော့သူလည်းချက်ချင်းချင်းသူ180 degree သူလှည့်လို့မဖြစ်သေးဘူးလေ။သူလည်းကူးမှဟိုတက်ခါသားကိုဆိုတော့သူ့အနေနဲ့လည်းပဲသူလိမ္မာပန်းနာဆိုသူတဖြည်းဖြည်းနဲ့သူလုံသွားမှာပဲ။ကျွန်တော်ထင်တာတော့ဟိုလူထုဆန္ဒဆိုသူမင်းစင်တယ်လို့ထင်တာပေါ့လေ။အကြောင်းလဲလို့ဆိုတော့ဒါတည်းကဘာပဲဖြစ်ဖြစ်ဒါအတိုက်ကြီးတဲ့အဝန်ဆိုင်တဲ့ကိစ္စကိုဖြစ်ဖြစ်တော့ကျွန်တော်ထင်တယ်သူလုပ်တင်တယ်ဒီဒီလူဆန္ဒရဲ့ယူပြီးတော့မ
ှအလားတူမြမစာပမောက်ခအငိမ့်စာဆရာကြီးဦးစောထွန်းကလည်းတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုမှုအများရဲ့ဆန္ဒနဲ့အညီဖြစ်တင်တယ်လို့အခုလိုပြောပါတယ်
။မြမဆိုတာဗမာလူမျိုးရဲ့နာမည်တစ်မျိုးပဲ။အဲဒီတော့နိုင်ငံကိုမြမလို့ပြောလိုက်တဲ့အခါကျတော့ပမာရိယလူမျိုးကြီးဝါရနဲ့ကိုယ်နာမည်ကိုပဲနိုင်ငံကိုအမိတက်တာဖြစ်နေတာပေါ့အဲဒီတော့အဲ့လိုမျိုးကနည်းနည်းပါးပါးမတရားရရောက်တယ်လေမြန်မာနိုင်ငံဖြစ်တယ်မဖြစ်တယ်ဆိုတာတိုင်းရင်းသားတွေလည်းရှိနေတော့ဝိုင်းစဉ်းစားမှာမြန်မာဆိုတာကပမာတမျိုးရဲနဲ့ဆိုင်တာဘူးတကယ်လို့နိုင်ငံလုံးနဲ့ဆိုင်တာဖြစ်စီခြင်းရင်တခြားမြန်မာနဲ့တခုခုရင်းနဲ့တုံ့ရင်တော့ဒါမှမဟုတ်အများကိုခုံနေကြမမလိုပဲတုံ့ပြန်တုံ့ပေါ့အဲ့ဒါဆိုရင်နည်းနည်းလွတ်တော့မယ်ထင်တယ်သူအစိုးရတရားကအာဏာနဲ့မဟုတ်ပဲနဲ့ပြည်သူများသဘောကျတာရွေးချယ်ပြီးတော့မြန်မာလူရွေးချယ်တယ်ပဲ ဒါလက်ခံမှာပေါ့အများဟိုပြည်သူများရွေးတဲ့နာမည်ကပဲတလေးတစားလက်ခံမှုလို့လို့ထင်ပါတယ
်ဒါအပြင်ဘာမားနဲ့မြန်မာဖြစ်ပေါ်လာခြင်းအကြောင်းရင်းကိုလည်းတမိုင်းချောင်းနဲ့ဆရာကြီးဦးစောထွန်းကအခုလိုရှင်းပြခဲ့ပါတယ
်ဒီရင်တော့ကကျတော့နိုင်ငံသားသားရယ်ရှင်းတော့ကကျတော့ဘာမားလို့ခေါ်ကြတာတော့ဆိုလိုပိုင်းကမရှိဘူးဘာမားပြည်ဆိုရင်သူတို့အင်းဝါလို့ပဲပြောတယ်နော်မွန်ဆိုတာမှမွန်လို့မပြောဘူးပီကွန်းလို့ပြောတယ်ပကိုးသားတွေပြောတယ်အဲဒါလိုပေါ့နေရက်ကိုလိုက်ပြီးပြောတာပါဟိုဘာမာဆိုတော့ဒါအင်္ဂလိပ်ရစပြောတဲ့စကားပေါ့နော်ဒီအိန္ဒိယရေဆရာရတယ်လို့ဒုတိယတည်းအဲလိုပဲသဘောရပါတယ်အိန္ဒိယလိုပါလို့ကုလူမျိုးဒီလူမျိုးနောက်တစ်ခါဘာမာလို့သူသဘောထားတာဟုတ်အဲဘာမာဆိုတဲ့စကားကိုသူကြားတော့ဒါကိုဘာမာလို့လုပ်ကြတဲ့သဘောပဲထင်ပါတယ်မြန်မာကတော့ပို့ရှိတော့နေပကံနဲ့တုံနေတဲ့စကားပေါ့မြန်မာပြည်ကိုပို့ပကံခေတ်ရဲ့ဆူရောလုံးကြဲနိပောင်ရှိရရောကိုရနေလောက်က900လောက်ပေါ့ပမာဆိုရကိုဟိုအရေးသားတဲ့မှာတော့ရှိကမရှိခဲ့ဘူးတို့တော့အာကိုကိုကိုရောပမာလို့နှုတ်ပြောမှာတော့ခေါ်ခဲ့တဲ့သဘောရှိပါတယ်
ဒါပေမဲ့လည်းနဝတနာအဖဆက်အနာရှင်လက်ထက်မတိုင်ခင်အထိခေတ်ဆက်ဆက်သုံးဆွဲလာခဲ့တဲ့ဘာမားဆိုတာကိုပဲပို့ပြီးတော့နှက်ချိုက်တယ်လို့ဒေါက်တာစလိုင်းထွန်းတန်းကဆိုပါတယ်
။ကနေကတော့ဘာမားကပို့ပြီးတော့ကောင်းမယ်ထင်တယ်။ဘာကြောင့်လဲဆိုတော့မြန်မာဆိုတာကတော်တော်တန်တန်လူတရားလက် pronounce မလုပ်တတ်ဘူး။သူတို့အရင်နဲ့မြန်မာဆိုတာ pronounce လုပ်ရတော့တော်တော်ကိုကက်တယ်။ဘာမားဆိုတာဒီကဘာလုံးနှုတ်ကျိုးနေပြီပဲ။ကျွန်တော်တို့ကဘာကြောင့်ပြောင်းစရာလိုမလဲ။ဘာမားပဲချိုက်ပါတယ်။ကျွန်တော်တို့ဟိုတုန်းကတည်းကတိဘက်တို့ဘာမန်ဘာညာဆိုပြီးတော့ဟိုတည်းပဲဟိုဘက်တည်းပဲစဉ်းစားနေတယ်ဥမာဂျပန်တို့၊ယာမနီတို့ဥမာအိန္ဒိယတို့တရုတ်တို့တောင်မှပဲသူတို့ပြောင်းပြင်တဲ့ဥစားကြောင်းနိုင်ရတာနဲ့သူတို့မပြောင်းဘူး။ဟောသူတို့မှသူတို့တွေးခေါ်ရရင်ကျက်ပြီ။တွေးခေါ်ရင်ကျက်တယ်ဆိုတော့ဥစားတွေပြတာပဲ။ကျွန်တော်တို့ကတွေးခေါ်နှုတ်နေသေးတယ
်။လောလောဆယ်မှာတော့ကုလသမဂ္ဂအပါအဝင်အာဆီယံနိုင်ငံတွေနဲ့အိန္ဒိယချင်းနိုင်ငံတော်တော်များများကမြန်မာလို့သုံးစွဲကြပြီးအမေရိကန်ပြည်ထောင်စုကတော့ဘာမားလို့တရားဝင်အသိမှတ်ပြုထားပေမဲ့တရမန်ရေးအရာလိုအပ်ရင်တခါတရံမှာမြန်မာလို့သုံးစွဲတော့မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။မန္တနာချမ်းပြပြသွားတာပါရှင်။စနေနေ့နေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။နိုင်ငံရေးအရာဆက်နွယ်အကျဉ်းကျနေသူတွေကို NLD အစိုးရတစ်ကပြန်လွှတ်ပေးနေချိန်မှာထောင်တွင်းကျန်နေတဲ့မတရားဖမ်းဆီးခံထားရသူတွေကလည်းသူတို့လွတ်မြောက်ဖို့မျှော်လင့်နေကြတာပါ။အခုလိုဆက်သွယ်ရေးဥပဒေအရအရေးယူခံထားရသူတွေအပါအဝင်ညီယာအရေးလယ်သမားအရေးလှုပ်ဆောင်သူတွေပြန်လည်လွတ်မြောက်လာခြင်းမရှိသေးတာကိုမရှိသေးတဲ့အပေါ်မှာသူတို့အားလုံးပြန်လွတ်ပေးဖို့အာရှလူ့ခွင့်ရေးကော်မရှင် AHRC ကတိုက်တွန်းလိုက်ပါတယ်။ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြမှာပါရှင်
။နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အ мян ဆုံးစီစစ်ဆောင်ရွက်သွားမယ်လို့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတကြံမတိုင်ခင်ကြေညာချက်နှစ်ဆောင်ထုတ်ပြန်ခဲ့တာပါ။တကြံပိတ်ရဲ့မစခင်မှာနိုင်ငံရေးအကျဉ်းသား200နီးပါးကိုပြန်လှုပ်ပေးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပြီးကျန်းသူတွေကိုဆက်လက်စီစစ်လှုပ်ပေးသွားမယ်လို့ NLD အစိုးရကပြောပါတယ်တကယ်တော့အစိုးရကပြန်လှုပ်ပေးရမယ့်အထင်းမှာမြေယာအရေးနဲ့လယ်သမားအရေးလှုပ်ရှားခဲ့သူတွေလည်းပါဝင်လာကြောက်အဲ့ဒီလူတွေကိုလည်းလှုပ်ပေးဖို့သူတို့အဖွဲ့အစည်းနဲ့တောင်းဆိုကြောင်း AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံအကျဉ်းထောင်သီးသီးမှာနာဝတာနာဘာလက်ထက်ကလေးကရှိနေတဲ့နိုင်ငံရေးအကျဉ်းသားဦးသိန်းစိန်လက်ထက်မှာလေယာဉ်မြေတွေပြန်လည်ရရှိရေးအတွက်ထုံလုံးတိုက်ပွဲဆင်နွှဲလို့အပန်းခံနေရတဲ့သူတွေလက်ပတော်တောင်ရေးကိစ္စမှာတောင်သူဒီဘက်ကနေပြီးတော့လိုက်ပါဆောင်ရွက်လို့အပန်းခံနေရတဲ့သူတွေအလုတ်သမားလေသမားတွေအတွက်တက်ကြွလှုပ်ရှားစွာဝယ်ဝဲကူညီဆောင်ရွက်ရင်းနဲ့အပန်းခံနေရတဲ့သူတွေစားတဲ့နိုင်ငံရေးခံယူချက်ကြောင့်လှုပ်ရှားတက်ကြွတဲ့သူတွေအားလုံးကိုအ мян ဆုံးပြန်လည်လှုပ်ပေးဖို့အတွက်အလျင်အမြန်ဆောင်ရွက်ပေးဖို့ပဲကျွန်တော်တို့ကတောင်းဆိုချင်ပါတယ်ခင်ဗျာ
သမရဦးသိန်းစိန်လက်ထက်ဖန်စီထားတဲ့သူတွေထဲမှာကြပြဆရာမောင်ဆောင်ခလည်းပါဝင်ပြီးလူမှုကွန်ရက် Facebook ပေါ်သူရေးခဲ့တဲ့ပုံရိပ်ဆိုတဲ့ကြပြထဲသမရကြီးဆိုတဲ့စကားလုံးပါသွားတာကြောင့်သူ့ကို2015နိုဝင်ဘာ5ရက်နေ့ကဖမ်းခဲ့တာပါမောင်ဆောင်ခကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ကနဦးမှာတရားစွဲဆိုခဲ့ပြီးနောက်ပိုင်းမှာရန်ကုန်ရွှေပြည်သာမြို့နယ်ရဲမှုဦးသိန်းဝင်းကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေအရမောင်ဆောင်ခကိုထပ်မံတရားစွဲဆိုခဲ့ပါတယ်။ဒါပေမဲ့ကြပြဆရာမောင်ဆောင်ခကတော့သူ့ကြပြမှာပါတဲ့သမရာကြီးဆိုတဲ့စကားလုံးဟာသမရဦးသိန်းစိန်ကိုရင်းညွှန်းရေးဖွဲ့ခဲ့တာမဟုတ်ပဲ နမိတ်ပုံရိပ်အဖြစ်နဲ့ရေးခဲ့ခြင်းသာဖြစ်တယ်လို့သူ့ရဲ့ Facebook စာမျက်နှာကနေပြန်လည်ရှင်းခဲ့ပါတယ်။မောင်ဆောင်ကပေါ်ဆွဲထားတဲ့ပုံမှန်905ခါခွဲကိုဖယ်ရှားပေးလိုက်ပြီဖြစ်ပေမဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တော့ဆက်လက်ဆွဲဆိုထားဆဲဖြစ်ပြီးသူ့အမှုကိုစစ်ဆေးဖို့ရွှေပြည်သားမြို့နယ်တရားရုံးကိုဧပြီလ22ရက်မနေ့တုန်းကရုံးထုတ်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အစိုးရကအမြန်ဆောင်ရွက်ပေးနေတယ်ပြောထားတာကြောင့်မနေ့ကရုံးထုတ်ခြင်းမှာသူ့အမှုကိုရုတ်သိမ်းပေးလိုက်မယ်လို့မျှော်လင့်ခဲ့ကြောင်းမောင်ဆောင်ခကသတင်းဌာနတွေကိုပြောခဲ့ပါတယ်
။ပထမမျှော်လင့်တာက66ကကြီးကြံတော့ဒီနေ့အမှုပိတ်သိမ်းမယ်လို့ပြောတယ်။သူတို့ဒီနေ့မပိတ်သိမ်းဘူးပေါ့နော်။ဒီဆက်တွေဥယျာဉ်တွေကိုဒီလက်ရှိသူ့ရကဆက်လက်ခြံထားမယ်လို့ကျွန်တော်ယူဆပါတယ်
။ကြပြဆရာမောင်ဆောင်ခအမှုကိုနောက်ထပ်ယုံကျိန်အတွက်ထပ်မံချိန်ဆလိုက်ပါတယ်။တေလိုဘက်ကအမှုပြန်ရုတ်သိမ်းမပေးနိုင်ဘူးဆိုရင်အမှုကိုဆက်လက်စစ်ဆေးရလိမ့်မယ်လို့ HRC လူအခွင့်ရေးရှိနေဦးမင်းလွင်ဦးကပြောပါတယ်။
ဒီဆက်သွယ်ဆောင်ရည်ဥပဒေမှာတော့ရေကလာရောက်ပြီးတော့အမှုကိုရုတ်သိမ်းနေဆုံးမသာကြပြဆရာမောင်ဆောင်ခအနေနဲ့ပြန်လည်လွှမ်းမြောက်နိုင်လာမှာဖြစ်တယ်။အဲ့ဒီလိုမှလာမရုတ်သိမ်းမှုဆိုလို့ရှိရင်အမှုကိုဆက်လက်စစ်ဆေးသွားပြီးတော့မှအမှုမှာစစ်ဆေးပေါ်ပေါက်ချက်တွေအတိုင်းအပြစ်မရှိရင်လည်းတရားရှင်လှုပ်ပေးနိုင်တယ်
။မောင်ဆောင်ခအပေါ်ဆွဲထားတဲ့ပုံမှန်66ဂါကြီးဟာအမှုအခြေအနေနဲ့မစီလျော်ဘူးလို့မြင်ကြောင်းရှင်းနေဦးမင်းလွင်ဦးကဆိုပါတယ
်။လူပုဂ္ဂိုလ်တူချင်းစီရဲ့ကုန်းဒိခာကြီးခဲကြဆင်းစီလောက်တဲ့အခြေအနေမျိုးဖြစ်မယ်လူတစ်မျိုးနဲ့တစ်မျိုးကိုအမုန်းပွားစီလောက်တဲ့အခြေအနေမျိုးဖြစ်မယ်ဆိုလို့ရှိရင်တော့အရေးယူနိုင်တာမှန်တာပေါ့ဗျာဒါကတော့ပြည်မှုဆိုင်ရာဥပဒေရအရေးယူပေါ့ဒီဆက်သွယ်မှုဥပဒေပုံမှန်နဲ့အရေးယူတယ်ဆိုတာတော့ကျွန်တော်ကတော့သိကြားမကောင်းဘူးလို့ထင်တယ
်ကြပြဆရာမောင်ဆောင်ခလိုပဲ Facebook စာမျက်နှာပေါ်မှာအစိုးရအာဏာပိုင်တွေကိုလှောင်ပြောင်းနေဆိုတဲ့ဆွဆွဲချက်နဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရသူတွေထဲမှာချစ်သမီးခေါ်မချောစန်တီထွန်းပက်ထရစ်ခွန်ဂျာလီကျက်ဖကြီးခေါ်ကုလားဖုံစသူတွေပါဝင်ပြီးချစ်သမီးနဲ့ပက်ထရစ်ခွန်ဂျာလီတို့ကတော့ထောင်နဲ့6လအကြခံရပြီးမှပြန်လည်လွတ်မြောက်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ Cyber ရာဇဝတ်မှုတွေကိုတိုက်ဖြတ်ရေးအချိန်မြင့်တင်ဖို့ရည်ရွယ်ချက်နဲ့ဒေါ်လာတန်220ကုန်ကြခံမဲ့ Cyber လုံခြုံရေးမဟာဗျူဟာကို Australia ဝန်ကြီးချုပ် Trumbull ကမကြသေးခင်ကချပြလိုက်ပါတယ် Sydney မြို့တော်ကနေ VOA သတင်းတော့ Phil Marcio သတင်းပေးပို့ထားတာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်
ဩစတြေးလျဝန်ကြီးချုပ်ကမလိုလားအပ်တဲ့ Cyber Internet ဆိုင်ရာလှုပ်ရှားဆောင်ရွက်မှုတွေဟာမကြုံစဘူးအခြေအနေအတိုင်းအတာအထိရောက်ရှိလာနေပြီလို့ပြောဆိုလိုက်ပြီးနိုင်ငံရဲ့ခြားက Internet Cyber ချိုးဖောက်ဝင်ရောက်သူ Hacker တွေကိုတွန်းလှန်နိုင်ဖို့အတွက်ကာကွယ်ရေးတိုးမြှင့်လှုပ်ဆောင်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်။ဒီဆောင်ရွက်ချက်တွေကိုအထောက်အကူဖြစ်စေဖို့အတွက်ဝန်ကြီးချုပ်ကအစိုးရနဲ့စီးပွားရေးလုပ်ငန်းတွေကြားပို့ပြီးနီးနီးကပ်ကပူးပေါင်းဆောင်ရွက်နိုင်ဖို့နီလန်းရှာနေတယ်လို့နိုင်ငံရဲ့ခြားအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့အတွက်အထူးတန်အမှတ်တအုပ်ကိုလည်းခန့်အပ်လိုက်ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့စိုက်ဘာတိုက်ခိုက်မှုတွေရဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်တဲ့အစွမ်းရှိတယ်လို့လည်းအခိုင်အမာပြောဆိုပါတယ်။ဒါပေမဲ့ဒီလိုစိုက်ဘာတိုက်ခိုက်မှုတွေကိုအစိုးရကဆောင်ရွက်တဲ့အခါမှာအသုံးပြုနိုင်မယ့်ဤပညာတွေ၊ဤပရိယေတွေကိုတော့ဝန်ကြီးချုပ်ကအသေးစိတ်မပြောပါဘူး။အင်တာနက်စိုက်ဘာစစ်ဆင်ရေးစွမ်းရည်ကိုအသုံးပြုမှုဟာတရားဥပဒေစိုးမိုးရေးတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဩစတြေးလျအစိုးရရဲ့အကြံပေးတစ်ဦးဖြစ်ပြီး Australian Strategic Policy Institute ရဲ့နိုင်ငံတကာစိုက်ဘာမူဝါဒရေးရာစင်တာရဲ့အကြီးအကဲလည်းဖြစ်တယ်။ဒေါက်တာ Toby Fikin ကတော့ online ပေါ်ကချင်းချောက်မှုတွေပိုပြီးစိုးဝါလာနေပြီလို့ပြောဆိုပါတယ်။
You're a big business. You're probably having to deal with thousands of instances each week.
စီးပွားရေးလုပ်ငန်းကြီးတခုလုပ်နေတယ်ဆိုရင်တော့အပတ်စဉ်ထောင်ထဲချီတဲ့ Internet Cyber ဆိုင်ရာကိစ္စတွေနဲ့တပန်းလုံးနေရမှာပဲ။ဝန်ကြီးချုပ်တန်ဘူးကဒီကိစ္စအပေါ်တည်တည်ချာချာအလေးထားလုပ်နေပါတယ်။ဒီကိစ္စပေါ်မှာသူ့အနေနဲ့အတော်လေးကိုစိတ်ဝင်စားရှိနေပါတယ်
။ပြီးခဲ့တဲ့နှစ်ကတရုတ်တို့ကဩစတြေးလျမိုးလေဝသဌာနကို Internet Cyber ထိုးဖောက်ဝင်ရောက်ခဲ့တယ်လို့သံသယရှိထားပါတယ်။ဩစတြေးလျမိုးလေဝသဌာနကကာကွယ်ရေးဝန်ကြီးဌာနနဲ့တိုက်ရိုက်ချိတ်ဆက်ထားတာဖြစ်ပြီးမိုးလေဝသဌာနကိုချိုးဖောက်မှုကသတင်းအချက်လက်တွေခိုးယူဖို့ရည်ရွယ်တာဖြစ်တယ်လို့လည်းယူဆကြပါတယ်။တရုတ်အစိုးရဘက်ကတော့တစုံတရာပတ်သက်မှုမရှိဘူးလို့ညင်းပါတယ်။လုံခြုံရေးချိုးဖောက်မှုရှိတယ်ဆိုတာကိုဩစတြေးလျအစိုးရကပထမဆုံးအချိန်ဖြစ်ဝန်ခံပြောဆိုလိုက်ပေမဲ့ဘယ်သူမှတာဝန်ရှိတယ်၊ဘယ်သူတွေလှုပ်ဆောင်တယ်ဆိုတာကိုတော့တရားဝင်ကြေညာချက်မထုတ်ပါဘူး။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေနဲ့အတူအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင
်။ Chevron ရေနံကုမ္ပဏီကသူ့ပိုင်းနဲ့မြန်မာနိုင်ငံတဲကကြီးမားတဲ့ရေနံနဲ့တဘာဝတန်းငွေလှုပ်ကွက်တွေကိုရောင်းဖို့ပြင်နေတာနဲ့ပတ်သက်ပြီးစောင်းမရှင်ရူဟွာဖားက The Diplomat Magazine မှာရေးပါတယ်။ဒီ American ကုမ္ပဏီကသူ့ရဲ့မြန်မာနိုင်ငံထဲမှာရှိတဲ့ရေနံနဲ့စိန်တဘာဝတန်းငွေတိုက်တွေက 28.3 ရာခိုင်နှုန်းနဲ့ရခိုင်ဂျိုင်ဝမ်းတဲ့က A5 လောက်ကွက်က96ရာခိုင်နှုန်းပိုင်ဆိုင်မှုတွေကိုခန့်မှန်းခြေဒေါ်လာ 1.3 ဘီလီယံနဲ့ရောင်းချဖို့အတွက်ကမ်းလှမ်းတာဖြစ်ပါတယ်။တကယ်လို့သာအယောင်းဝယ်ဖြစ်ခဲ့ရင်ဒါဟာမြန်မာနိုင်ငံတဲကပိုင်ဆိုင်မှုတွေရောင်းချရမှာတန်ကြီးအများဆုံးဖြစ်နေစံချိန်တင်တော့မှာဖြစ်ပါတယ်။ Chevron ကအခုလိုရောင်းတာကလည်းမြန်မာနိုင်ငံမှာစီးပွားရေးအလားအလာမကောင်းလို့မဟုတ်ဘဲရေနံစည်းတွေကျနေချိန်မှာငွေဖော်ဖို့အတွက်ကြိုးစားတာသာဖြစ်ပြီးကမ္ဘာမှာရေနံစည်းတွေကျနေပေမဲ့မြန်မာရေနံနဲ့တဘာဝဓာတ်ငွေအတွက်ဈေးကွက်ကတိတ်မသေးလာပဲအင်းကြီးချင်းတရုတ်နဲ့ထိုင်းကိုတင်ပို့နိုင်အောင်မကပြည်ရင်းလိုအပ်ချက်ကလည်းတိုးလာနေတယ်လို့သုံးသပ်ပါတယ်ဒီရောင်းဝယ်ဟာစီးပွားရေးပုံမှန်ပွင့်လင်းလာဖို့ရှိတယ်လို့ပြောနေကြတဲ့လက်ရှိ NLD အစိုးရလက်ထက်မှာနောင်ပြုတ်လို့မဲ့သဘောတူညီချက်တွေအတွက်လမ်းချပြလိုက်တာမျိုးဖြစ်လာနိုင်တယ်လို့ဝေမန်သုံးသပ်ကြတာမို့ဒါပဲပြောပြောဒါဟာရေဘူးကအဖြစ်မြန်မာနိုင်ငံစီးပွားရေးဈေးကွက်ထဲကိုရောက်လာတာကိုပြနေတယ်လို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအခြေအနေတိုးလာတာကိုပြနေတာပါဒါကြောင့်ရင်းနှီးမြှုပ်နှံသူတွေပိုပြီးလာရောက်ဖို့အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့ NLD အစိုးရတဲ့အတွက်အားသက်လောင်းတယ်လို့ဖြစ်နေတယ်လို့ဖော်ပြထားပါတယ်။နောက် April 23ရက်နေ့ထုတ် The Economist စာဆောင်မှာတော့ High Mountains Distant Emperor ဆိုတဲ့ခေါင်းစဉ်နဲ့တရုတ်မြန်မာဆက်ဆံရေးကိုသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာအစိုးရတက်လာခဲ့တဲ့နောက်ကမ္ဘာပေါ်ကအကြီးဆုံးအာဏာရှင်နိုင်ငံတရုတ်ရဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးလာရောက်တာကိုကမ္ဘာပေါ်ကအထင်ရှားဆုံးဒီမိုကရေစီရေလှုပ်ရှားသူဒေါင်ဆန်းစုကြည်ကကြိုဆိုခဲ့ပါလေတဲ့ဒေါ်ဆုနဲ့မစ္စတာဟီရိုချာအပြုံးကိုစီနဲ့နှွေးထွေးတဲ့အပြော်တွေဖလှယ်နေကြပေမဲ့တကယ်ကတော့မြန်မာဘက်ကတရုတ်ရဲ့ကြီးထွားလာနေတဲ့ဩဇာလွှမ်းမိုးမှုအတွက်ခါတိနေတယ်လို့တရုတ်ဘက်ကလည်းသူတို့ဩဇာပြန်ပြီးလွှမ်းမိုးနိုင်ဖို့အတွက်ကြိုးစားနေတယ်လို့ဆိုပါတယ်နိုင်ငံတကာကဝိုင်းပြီးအကြံခံခဲ့ရတဲ့မြန်မာနိုင်ငံမှာတရုတ်ဩဇာတဖြည်းဖြည်းကြီးထွားနေချိန်မှာတရုတ်ကြောတောက်နောက်ခံပေးမှုဟာခိုင်မာတဲ့အာမခံမှုမရနိုင်မှုဆိုတာကိုရိပ်ရှားမိတဲ့ဗိုလ်ချုပ်ကြီးတချို့ပေါ်လာတယ်လို့ဆိုပါတယ်။ဒီထဲမှာအများကိုအံ့ဩစေတာကသမရဦးသိန်းစင်လက်ထက်မြစ်ဆုံစီမံကိန်းကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်။အခုတော့ဒီကိစ္စတွေအလုံးဟာဒေါင်ဆန်းစုကြည်ရဲ့ခေါင်းပေါ်ပုံကျလာပါပြီ။တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအတော့ကိုကြီးကြီးမားမားရှိနေတယ်လို့တခြားမဟာဗျူဟာကျအရင်းမြစ်တွေပါရှိနေတာမို့မစ္စတာဟီကဒါရီကိုလိမ့်လိမ့်မားမားကင်တွင်ခြင်းကြောင့်သူ့ရဲ့ခီးစင်ကပြနေတယ်လို့ဆိုပါတယ်။နောက်ဆိုအပ်တဲ့အနေနဲ့ထဲထဲဝင်ဝင်ဖြစ်နေတဲ့နိုင်ငံတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိစ္စတစ်ခုတည်းကိုကင်တွဲရမှာမဟုတ်ဘဲပိုဆိုးတဲ့နောက်တစ်ခုကတရုတ်မြန်မာနယ်စပ်တစ်လျှောက်အခုထိငြင်းငြမ်းမှုမရသေးတဲ့တိုင်းဒေသကြီးမှာတရုတ်ရဲ့ပတ်သက်နေမှုတွေဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ကနယ်စပ်တည်ငြိမ်စေခြင်းကြောင့်ဆက်ပြီးပြောနေတယ်လို့မြန်မာနိုင်ငံဟာပြောလဲနေကြောင်းနဲ့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာတလေကိုလေးစားဖို့နဲ့မြန်မာသဘာဝဝန်ကျင်ကိုကာကွယ်ပေးဖို့မစ္စတာဟီကသတင်းစာရှင်းလင်းပွဲမှာပြောလာပါပြီ။ဒါကိုကြည့်ရင်တရုတ်အနေနဲ့ချစ်ကြည်ဆိုတဲ့အပြောမျိုးတစ်ခုတည်းနဲ့မရတော့ဘူးဆိုတော့ကိုသဘောပေါက်နေပြီလို့យေတာထားပါတယ်
။ဒေါက်ကင်မျိုးသက်ပြောပြသွားတာပါရှင်။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
idiom ne tin pya me idiom a thong ga
give a run for the money
phit par de sa lung paung ga give give ga pe da e ga de khu run run ga pe da for for ga atwe the the money the money ga ngwe so ro sakwai hung ye dai yai de be ga ro ngwe atwe pye pya ya da bo ဒီတော့ဆင်းတဲ့လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်။ပြိုင်မြင်းတွေပေါ်လောင်ကြီးထိုးကြရင်အဲ့ဒီလောင်သူတွေအနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မရာပါ။မြန်မြန်လောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီအနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မင်းဲကြိုးစားရတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politician. I think she can give other politicians a run for the money.
သူကသိက္ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေဒီနေ့သိက္ကိုကြိုးစားကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်
She's a very smart politician. I think she can give other politicians a run for the money.
ဤစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မင်းဲစူးစမ်းရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းချင်းပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်
ခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါ။ကမ္ဘာတဝန်းမှာလူမှုရေးအပြောင်းအလဲကိုအပြုသဘောဆန်စွာပြောင်းလဲဖို့ကြိုးပမ်းအားထုတ်မှုတွေအတွက်အမေရိကန်နိုင်ငံသားရေးဌာနကပထမဆုံးအကြိမ်ဖြစ်ကမ္ဘာတဝန်းကလူငယ်၁၀ဦးကိုရွေးချယ်ဂုဏ်ပြုတဲ့အခမ်းအနားကိုဝါရှင်တန် DC မြို့တော်မှာဗုဒ္ဓဘုရားကကျင်းပခဲ့ပါတယ်။နိုင်ငံတကာတက်သစ္စာလူငယ်ခေါင်းဆောင်ဆုရှင်တွေထဲမှာမြန်မာနိုင်ငံကအမျိုးသမီးလူငယ်ဆုရှင်မတ်တင်စာရွှင်းလဲရေးလဲပါဝင်ပါတယ်။ဒီတရင်ပတ်အမျိုးသမီးကဏ္ဍအတွက်မတ်တင်စာရွှင်းလဲ့ရီကိုဒေါ်လာလတန်ကဆက်သွယ်မေးမြန်းပြီးတင်ဆက်မှာပါရှင
်ရှင်လဲ့ရအခုဒီအမေရိကန်နိုင်ငံသားဌာနကပြီးတယ်ပေါ့နော်ဒီနိုင်ငံတကာတက်တက်ဆလူငယ်ခေါင်းဆောင်ဆုရှင်ဆက်ဦးညမှာမြန်မာနိုင်ငံကတူပါဝင်ခဲ့တာပေါ့နော်ခုလိုတက်တက်ဆလူငယ်ခေါင်းဆောင်ဆုရှင်ဖြစ်လာမယ်လို့လုံခဲ့တဲ့၅နှစ်လောက်ကစဉ်းစားမိလားရှင
်လုံခဲ့တဲ့၅နှစ်ကဆိုရင်ရှင်လေးကိုကိုပြန်ကြည့်ရရင်ကျွန်မဆယ်တန်းပြီးကစားတကယ်ကိုနိုင်ငံခြားကိုလည်းသွားချင်တယ်စင်ကာပူမှာတငယ်ချင်းတွေလည်းတောင်းတက်နေကြတယ်ဆိုတဲ့အခါမှာကျွန်တော်တက်ချင်တယ်တက်ချင်တော့ချိုးစားတယ်ပေါ့နော်ဒီဆောင်မွေးတွေဖြည့်ရမယ့်ဟာရှိတော့ဖြည့်ရဖြည့်ရခါတကယ်တကယ်သွားရမယ့်အချိန်မှာကျွန်မမိဘတွေနဲ့တကယ်ဆင်းရဲတဲ့အခါမှာတကယ်တကယ်မိဘတွေကိုဝင်တော့ဝင်ဖို့ဖြစ်စီတဲ့ဟာမျိုးဖြစ်နေရပေါ့နော်တောင်းတက်ဖို့မိဘတွေကဒီမတက်နိုင်ဘူးဝန်ထမ်းတွေဖြစ်တဲ့အခါမှာကျွန်မအဲ့ဒါကိုလက်လျှော့ခဲ့တယ်လက်လျှော့ပြီးတော့ကိုယ့်ကိုပဲတက်ကတူတက်ဖို့ဆိုပြီးတော့ဆုံးဖြတ်ပြီးတဲ့အခါမှာကျွန်မပညာရေးတက်ကတူတက်တယ်ပညာရေးတက်ကတူမှလည်းတက်နိုင်ဒီပေါ့နော် brighter လေးစပြီးလုတ်တာပေါ့ဒါမျိုးလေးတွေတော့ပဲလုတ်ခဲ့တာဆိုတော့ဒီနိုင်ငံသားတွေတွားပြီးတော့ဒီ American နိုင်ငံမှာသူတို့စုကိုလက်ခံရယူမယ်ဆိုတော့ကျွန်တော်တို့ကအိမ်မက်ထဲမှာတော့မရှိခဲ့တော့ဘဝတစ်ခုဖြစ်ခဲ့တယ်ပေါ့နော
်ခုလိုပေါ့နော်အိမ်မက်ထဲမှာတော့မရှိခဲ့တဲ့ဘဝတစ်ခုကနေပြီးတော့မှအခုကအိမ်မက်ကအကောင့်ထဲပေါ်လာပြီဆိုတဲ့ခါကျတော့ဘယ်လိုအကောင့်ထဲပေါ်ခဲ့ပါလဲရှင်
အဲ့ဒါကြောင့်ရင်တော့အရင်တော့ school ကိုလူငယ်တယောက်အနေနဲ့တိုင်းပြည်အတွက်တမိုးရှိရဲအများကြီးလှုပ်ဆောင်နိုင်တဲ့ဆရာမျိုးတွေအတွေ့အခေါ်တွေမရှိခဲ့ဘူး။ကိုကရိုးရိုးပဲတည်ယူရအောင်မယ်ငါလေ့လာရအောင်မယ်အာငယ်သေးတယ်သူများတွေအဖြစ်ပြောလဲခံရမယ်လေ့လာရအောင်မယ်ဆိုရဲအဆင့်လောက်ပဲတွေးခဲ့တယ်။ဒါပေမဲ့နောက်ပိုင်းကျမဟိုအတွေ့အခေါ်တွေကြောင်းလဲလာတာကဘာဖြစ်လဲဆိုတော့လုံရင်းကိုင်းနဲ့ကျမတို့လှုပ်ရှားမှုတွေလုံရင်းကိုင်းနဲ့ကျမတို့တွေ့လာတာကခြားနိုင်ငံခြားကလူငယ်တွေကလည်းဆရာကအဓိကပြောလာတာဆိုမှဘာဖြစ်လို့ဒီ UI ရန်ကြီးကြီးလာရလဲဆိုတော့ကိုကိုပြန်မေးကြည့်တယ်။လူငယ်တယောက်မှာကိုယ့်ရဲ့အခန်းကဏ္ဍပါလေနိုင်ငံတနိုင်ငံအခြားသောလူငယ်တွေကတော့ဘာကြီးလုပ်နေကြတယ်လဲဆိုတဲ့အခါမှာကိုကိုကိုအရင်တိုးတက်အောင်လုပ်ရမယ်ဆိုရဲခံစားချက်တွေဖြစ်လာတယ်။ဒါဒီတိုးတက်အောင်လုပ်ရင်းလုပ်ရင်းနဲ့မှအခြားလူငယ်တွေကိုလည်းလက်တွဲခေါ်ယူလာလို့အခြားတငယ်ချင်းတွေနဲ့တူတူတွဲပြီးတော့ကိုလိုအသိဉာဏ်တွေမရသေးတော့ရလာခဲ့တဲ့လူငယ်တွေလည်းအများကြီးရှိခဲ့တယ်ပေါ့နော်။ဒါအဲဒီလူငယ်တွေအကုန်လုံးအတူတကွတွဲပြီးလုပ်ဖို့ကျွန်တော်ရည်ရွယ်ခဲ့ရင်းနဲ့မှဒီလှုပ်ရှားမှုတွေကမှကျွန်တော်ဒီစုရဖို့အတွက်ကိုတွန်းအားတွေဖြစ်လာတယ်လို့မြင်ပါတယ်ရှင်။
အဲ့တော့လူငယ်လှုပ်ရှားမှုတွေမှာဘယ်လိုလှုပ်ရှားမှုတွေလုပ်ခဲ့ပါလဲရှင်နည်းနည်းရှင်းပြပေးပါလား။
ကျွန်တော် pride လှုပ်ရှားမှုက တော့စတန်ဒီကလေးကစတင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ Pride ကစတင်တာတော့ငွေကြေးတွားရောက်လှူဒါန်းတွေပစ္စည်းတွားရောက်လှူဒါန်းတွေကဆက်လက်တက်ကတော့တိတ်ပြီးတော့မလုံလောက်ခဲ့ဘူး။ဘာဖြစ်လဲဆိုတော့ဒီပစ္စံတွားလှူတာတော့စတင်ကြပေးရတို့ကကျမတို့လုပ်ပေးနိုင်လဲဆိုရင်တူတယောက်နှစ်ယောက်အယောက်တရာပေါ့နော်။ဆိုတော့ဒါမျိုးဆိုပေမဲ့တကယ်တကယ်ကျမတို့အရေးကြီးတဲ့နိုင်ငံရဲ့policy ရေမူဝါဒတွေနိုင်ငံအစိုးရခေါင်းဆောင်တွေရဲ့အတွေးအမြင်တွေဒါလိုကြောင်းလဲနိုင်မယ်ဆိုရင်ကျမတို့တစ်ခါတည်းနဲ့လူငယ်အယောက်တောင်းနေချီတိန်းနေချီတနိုင်ငံလုံးကလူငယ်တွေအားလုံးပေါ်မှာတက်ရောက်မှုရှိမယ်ဆိုရဲအတွေးမျိုးပုံဝင်လာတယ်ကျမတို့လှူရှားမှုရဲ့အပြင်ကြောင်းလာခဲ့ပါတယ်2012ခုနှစ်ကစပြီးကျမတို့လူငယ်အချင်းချင်းတွေ့ဖို့အတွက်ကို platform လို့ပြောတဲ့ forum တစ်ခုကိုကျမတို့ဖန်တီးခဲ့တယ်ဒီ forum ကမှလူငယ်တွေကအချင်းချင်းစကားတွေပြောကြတယ်ကိုယ်အခက်အခဲတွေအချင်းချင်းဝေမျှကြတယ်ပြီးတော့အစိုးရကလည်းကြံပြုတင်ပြတယ်ကိုယ်လည်းဘာတွေလုပ်ကြမလဲဆိုရဲခရီးကုတ်ဝတ်တွေပေးကြတယ်အဲ့လိုလုံရင်းထဲမှာကျမတို့ဒီ National Youth Congress လို့ပြောတဲ့အမျိုးသားလူငယ် Congress ကြီးပေါ်ပေါက်လာခဲ့တယ်ဒီ Congress မှာလည်းအခုတည်းကကျမတို့တက်တက်ကြွကြွနဲ့လူငယ်ရေးရာမူဝါဒပေါ်ပေါက်လာဖို့လူငယ်တွေရဲ့အခွင့်အရေးနဲ့လူငယ်ရဲ့ရပိုင်ခွင့်တွေလူငယ်တွေရဲ့အတန်တွေကိုအစိုးရအနာပိုင်းနဲ့အစင်တီရောက်အောင်ကျမတို့ကြိုးပမ်းနေကြပါတယ်နောက်ကျမတို့2014ခုနှစ်ရောက်တဲ့အခါမှာကျမတို့နိုင်ငံကအာဆီယံလူငယ် Forum ကိုလည်းကျမတို့ဦးဆောင်ပြီးကျင်းပနိုင်ခဲ့တယ်ကျမတို့2013ခုနှစ်ရောက်တဲ့အခါမှာကျမတို့နီပေါ်နိုင်ငံကိုကျမတက်ရောက်ပြီးတော့ campaign တွေကိုဘယ်လိုလုပ်ဆောင်ရမလဲဆိုရဲတင်တန်းကိုတက်ရောက်တက်ရောက်ခွင့်ရခဲ့တယ်။တင်တန်းတက်နေတဲ့အချိန်မှာပဲကျမနဲ့တူတူတက်ရောက်တဲ့လူငယ်တွေကအမျိုးသမီး၃ယောက်ဖြစ်တယ်။တယောက်ကမွတ်စလင်အမျိုးသမီးတစ်ယောက်ဖြစ်တယ်။နောက်တစ်ယောက်က Christian အမျိုးသမီး၊ကျမတို့ဗုဒ္ဓဘာသာအမျိုးသမီးပေါ့နော်။အဲ့ဒီအချိန်မှာကျမတို့နိုင်ငံမှာပြည်ပခါတွေဖြစ်နေတဲ့အခါမှာကျမတို့လူငယ်တွေအချင်းချင်းအမျိုးသမီးတွေတိုင်ပင်ကြပါတယ်။ဒီလိုပြဿနာတွေဖြစ်တာကျမတို့ဘယ်လိုခံယူလဲကိုယ့်ကိုယ်ကိုဘယ်လိုမြင်တယ်လဲသူများတွေကိုဘယ်လိုမြင်လဲဆိုတာအများကြီး reflect လုပ်ဖြစ်တဲ့အခါမှာကျမတို့၃ယောက်ကနေပြန်လာတဲ့အခါမှာဒီ interface လို့ပြောတဲ့ဘာသာပေါင်းစုံချစ်ချင်ရေလှူရှားမှုတွေလို့ပို့စတင်ပြီးတည်ပါတယ်
။ဒီခုမိချင်တာကပေါ့နော်ခုလိုကြေကြေပြန့်ပြန့်ပေါ့နော်လူငယ်တွေအရေးညှိနှိုင်းဆောင်ရွက်ပေးနိုင်တဲ့အနေအထားထိရောက်လာတာကဘယ်လိုကြိုးပမ်းမှုပါလဲရှင
်။အမှန်တမ်းပြောရင်အမျိုးသမီးငယ်တအူးကြီးနဲ့ဒီလိုမျိုးလှူရှားမှုတွေလုပ်မယ်ဆိုတော့ကျမတို့တော်တော်လေးကိုစိန်ခေါ်မှုဖြစ်ခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့နံပါတ်1ကဒါကျမရဲ့လှူရှားမှုလုပ်နေတာနေရာတကမဟုတ်ဘာဖြစ်လို့လဲဆိုတော့ကျမမိဘတွေကဝန်ထမ်းတွေဖြစ်တယ်။ကျမဖေကစစ်အရာရှိပေါ့နော်။စစ်သားကျမတမျိုးလုံးကလည်းဒီလိုမျိုးအရက်ပတ်ဖွင့်စီလုပ်ငန်းတွေလှူရှားမှုလုပ်တဲ့လူတွေမဟုတ်ကြအောင်ဆိုတဲ့အခါမှာကျမတို့ကဒီလိုမျိုးလှူရှားမှုလုပ်တဲ့အခါမှာတော်တော်လေးကိုအခက်အခဲဖြစ်တာမိသားစုကခရီးပီးရရင်လည်းရှိရယ်။ပတ်ဝန်းကျင်အနေနဲ့ကလည်းဒီလိုလူငယ်တစ်ယောက်ကဒါမျိုးလုပ်နိုင်တယ်ဆိုတာမျိုးတွေမမြင်ဘူးလားရှင်။နံပါတ်1ကတော့လှူရှားလုပ်ဆောင်နေတဲ့ကြုံတွေ့ရတဲ့လူတွေရဲ့တုံ့ပြန်မှုပေါ့နော်။ပထမဆုံးကျေလို့တော့ဆိုမှတ်မိတယ်ရယ်။အဲကျမဦးဆောင်လုပ်တယ်ဆိုတော့တင်စားရှုံးလိုက်ဆိုတော့ဘယ်ရလဲဘယ်ဖွဲ့ရလဲအသက်ကဘယ်လောက်လဲဆိုတာမျိုးတွေမင်းနဲ့စုံစမ်းနေအသက်ကလည်း20လောက်ပဲရှိသေးတယ်ဆိုတဲ့အခါမှာအာဒါလူငယ်လေးလောက်တာသူ့လောက်တာကောငါဘာလို့တက်ရမှာလဲဘာလို့ဒါပေါင်ရမှာလဲဆိုပြီးစောင့်ကြည့်ခဲ့တဲ့အဖွဲ့ကြီးတွေအများကြီးရှိပါတယ်ဒါပေမဲ့အဓိကကဘာလဲဆိုတော့ကျွန်တော်ဒါမျိုးတွေကိုအကုန်လုံးဥပိ္ပခါပြုခဲ့တယ်လူငယ်အမျိုးသမီးတယောက်အနေနဲ့အဓိကကြုံတွေ့ရတဲ့အရာတွေကိုကျွန်တော်စိတ်ညစ်စရာကိုယ်ရက်တန့်သွားစေတဲ့အရာလို့မခံယူဘဲနဲ့ဒါရကိုယ်ပို့ပြီးတော့စူးစမ်းဖို့အတွက်ပို့ပြီးတော့တွန်းအားဖြစ်စေခဲ့တယ်အမျိုးသမီးငယ်တယောက်ကဒီလောက်ထိသွားနိုင်လဲဆိုတော့သူတို့ပြမယ်ဆိုတာမျိုးနဲ့ကျွန်တော်ရှေ့ဆက်ခဲ့ပေါ့နော်ဒါကတော့အဓိကနောက်တစ်ခုကလူငယ်တယောက်အနေနဲ့ဘယ်လောက်ဒီ professional စဉ်စံလူတွေနဲ့ဆက်သွယ်ချင်းဆက်လုပ်ဆောင်နိုင်တယ်လေအခုဆိုတော့ဒါပို့ပြီးတော့ကျွန်တော်ဂုဏ်ယူမိပါတယ်ဘာဖြစ်လို့ဆိုတော့ရင်ကဒီလိုတွန်းအားလေးနဲ့လုပ်ခဲ့ရတယ်အကုန်လုံးအခုချိန်မှာဆိုကမ္ဘာစင်ကြီးပေါ်မှာတက်ပြီးတော့စူယူရတဲ့အစင်ကြီးဖြစ်ခဲ့ပြီဆိုတော့ဒါကကျွန်တော်တို့တော်တော်လေးကိုဂုဏ်ယူစရာအခိုင်အတန့်ဖြစ်ပါတယ်ဟုတ
်ဟိုလူငယ်တယောက်အနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကဘာတွေလို့ယူဆပါလဲရှင
်ကျွန်တော်နိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်ရတဲ့စိန်ခေါ်မှုဟာဆိုရင်ဒီလူငယ်အပိုင်းခြားပေါ့ကျွန်တော် session နှစ်ကနေ35နှစ်တော်တော်ရောက်လာပြီဆိုရင်ဒီလူငယ်တယောက်ရဲ့စွမ်းဆောင်ရည်တွေကိုမြင့်တင်ပေးနိုင်တဲ့ပဝင်းကျင်မှာကြီးကျယ်ရတာမျိုးမဟုတ်ပဲနဲ့ခွဲခြားမှုတွေရှိနေတဲ့အတိုင်းအဝိုင်းမှာလူငယ်ဖြစ်နေရတဲ့အခါကြီးရပါတော့။ဒါကြီးကတော်တော်လေးကိုဖိအားဖြစ်စေတယ်။လူငယ်တွေအနေနဲ့ဘာဖြစ်လာလဲဆိုဒီအသက်တွေကသူတို့ဟာဆွဲဆောင်ခံရနိုင်ကြအများကြီးရှိတယ်။အပြိုင်ကြဆိုင်ကြတာနိုင်ငံကြီးအားဖြင့်ဒီအတုံးချခံရတာတွေ၊ဘာသာရေးမိုင်းတိုက်ခံရတာတွေ၊အာဒီပညာရေးဆိုလဲအနိုင်ကြတဲ့အတွက်ကြောင့်မို့သူတို့ကတွဲခေါ်မှုပိုင်းကအားနည်းတဲ့အခါမှာအဲဒီကူဆွဲဆောင်မှုမှာပါဝင်သွားပြီးတဲ့အခါမှာစီယုံသိမ့်သိမ့်မှုမှာပါဝင်ခံရတယ်။သူတို့ကပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့ကြတယ်။ပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့တဲ့အခါသူတို့ကပြဿနာကောင်းနေဖြစ်ပဲအမြင်ခံရတယ်။ဆိုတော့ဒီတန်နီယာကြီးကကျမတို့မပြတ်နေခဲ့ဘူး။အဲနောက်တစ်ခုကတော့အဲဆောပြောခဲ့သလိုသူတို့ရဲ့တွေးခေါ်ပိုင်းဆိုင်ရာအားနေတာကပညာရေးအားနေတာနဲ့ချိတ်ဆက်တယ်။ဒီပညာရေးအားနေတယ်ဆိုတာကလည်းဘာနဲ့သွားပြန်ချိတ်ဆက်လဲဆိုတော့အစိုးရအာဏာပိုင်တွေရဲ့ဒီလူငယ်တွေအပေါ်ဒီအနာဂတ်ခေါင်းဆောင်လောင်းတွေလို့သူတို့ပြောနေကြတဲ့ဒီလူငယ်တွေအပေါ်မှာဘယ်လောက်ထိတွေးခေါ်မျှော်မြင်မှုအပြည့်နဲ့အာလှမ်းပြီးသူတို့အတွက်ကို ဘယ်လောက်ထိရင်းနှီးမြှုပ်နှံထားတယ်လဲဆိုတာမသိပါဘူး။ကျွန်မမြင်လာတော့အစိုးရကောင်းတစ်ခုအနေနဲ့ဆိုရင်ဒီနာဂတ်ကောင်းဆောင်လို့ပြောကြတယ်လူငယ်တွေပေါ်မှာရင်းနှီးမြှုပ်နှံမှုကဒါလေတကယ်ကိုအမျှော်မြင်အကြီးမားဆုံးချမှတ်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်
။နောက်ဆုံးအနေနဲ့မေးချင်တာကပေါ့နော်။ရှွန်းလေးရဲ့ဘဝခံယူချက်ကဘာပါလဲ။ဆို
တော့အသက်24နှစ်ရွယ်အမျိုးမျိုးငယ်တယောက်အနေနဲ့မှန်တိုင်းပြောရင်ရှွန်းလေးအနေနဲ့ကိုလုံးနိုင်တယ်ဆိုတာတစ်ခုတကယ်တကယ်လုံနိုင်တာပုံများတယ်ဆိုရင်အများကြီးရှိပါတယ်ဆိုတော့အမျိုးသမီးငယ်တွေကကိုကိုရှော့မတွက်ကြပါနဲ့လို့ပြောကြတယ်ဆိုတော့ကိုကတစ်ခုပဲလုံမယ်ဆိုရင်တော့မှအဲ့တစ်ခုကိုအများကြီးတက်ရောက်မှုရှိအောင်လုပ်နိုင်တယ်အမှန်တမ်းတော့3-4ခုအောင်စတိုင်လုံနိုင်တဲ့အရေးတွေရှိရဲဒါကလူတိုင်းလူတိုင်းမှာရှိကြပါတယ်ဒီအရေးတွေညာတော်မီကျွန်တော်တို့မှာဖြစ်တဲ့ကြေကနာကကိုကိုရှော့တွက်ကြတာပေါ့နော်ရှော့တွက်ကြရင်ငါဒီလောက်ဆိုရင်ပြန်မှန်းသွားပြီမလုံနိုင်တော့ဘူးနားလိုက်မှဖြစ်တော့မယ်ကိုကိုအနာပြရမယ်ဆိုတာမျိုးတွေပုံများဒါပေမဲ့ရှော့တဲ့အခုချိန်ထိလုံနေကြရတယ်ဆိုရင်ကိုကိုကိုအနာပြတဲ့အခါမှလည်းအနာပြတယ်တစ်ချိန်တည်းမှာလည်းကိုယ်ရဲ့လှုပ်ရှားမှုလှုပ်ဆောင်မှုတို့တစ်ဖြည်းဖြည်းနဲ့လုံနိုင်စွာကိုတစ်ဖြည်းဖြည်းနဲ့ညှစ်တင်သွားတာပေါ့နော်လူငယ်တွေအဓိကအဖြစ်ကမျိုးသမီးငယ်တွေအဓိကအဖြစ်ကကိုလုတ်ရှင်တဲ့အရာကိုကိုကိုယ်တိုင်ဖော်ဆောင်မှုရယ်အဲကိုကိုယ်တိုင်ဖော်ဆောင်တဲ့ဟာပေါ်မှာလေကိုကိုအမြဲမပြတ်သုံးသက်ပြီးရဲ့အခါမှာစတိုင်လုတ်ဆောင်သွားဖို့ပေါ့နော်အခုချိန်ဆိုလဲကျွန်မဒီလိုစုမျိုးရတဲ့အခါမှာအလူငယ်လေးအများကြီးဆက်တွေ့လာကြတယ်အမကိုအားကြရဲအမဘလို့လုတ်လဲရှင်းပြလာကြတယ်ဒါပေမဲ့ဒီမှာပြောဖြစ်လဲဆိုရင်ဒီစုရတာဆိုရရင်နောက်ဒီအမေရိကန်နိုင်ငံကိုလာရောက်ရတယ်ဆိုရင်စင်ပေါ်မှာတက်ပြီးစုယူရတယ်ဆိုတာကိုပဲမကြည့်ပါနဲ့ဆိုတာမျိုးပါဒါဆိုတော့ဒီစုရဖို့အတွက်ကိုအရှိမကျွန်မတို့လုတ်ခဲ့တဲ့ဟာတွေအများကြီးကိုကြည့်ဖို့အဓိကပြောပါတယ်ဟုတ်အားကြစီရင်လည်းဆိုစုယူရတာအားမကြဘင်းနဲ့တကယ်တကယ်အားကြရမှာကမဆုံးမနေနဲ့စတိုင်းလုံးဆောင်မှုရဲ့နောက် resistant လို့ပြောတဲ့ခန္ဓာကြီးစွမ်းအားကောင်းမှုပေါ့နော်နောက် volunteerism လို့ပြောတဲ့ pride စိတ်သက်ကိုကျိုးမကြည့်ဘဲနဲ့အများကုန်ကျိုးတဲ့ကြည့်တဲ့စိတ်သက်ဒီသုံးခုအဓိကကြည့်ပြီးအားကြပေးကြပါလို့အဓိကတောင်းဆိုချင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်နေ
you can bend but never break အခုဆက်လက်ပြီးတော့သိပ္ပံတဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံမှာဒေတာကန်တွေဆန့်ကျင်နေတဲ့ကြားကပဲဆောက်လုပ်ရေးလိုအပ်ချက်ဖြစ်တဲ့ဘီလတ်မျိုးကိုဆက်ပြီးထုတ်ဖို့အတွက်နေရာအတော်များများမှာကြိုးစားနေတာတွေ့ရပါတယ်ဒီတစ်ပတ်တော့ဘီလတ်မျိုးထုတ်တဲ့ဆက်ယုံတွေကနေတဘာဝဝန်းကျင်ထိခိုက်အောင်ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတော့ပြောပြပေးပါပါဘီလတ်မြေဟာအဖြူရောင်မိခိုးရောင်ရှိတဲ့အမှုန်လေးတွေပါဒီအမှုန်လေးတွေရေနဲ့ပေါင်းဆက်လိုက်လို့ခဲသွားတဲ့အခါမှာတော့ရေရဲ့ဒဏ်ကိုသူကခံနိုင်ရရှိပါတယ်ဝင်းကျင်အတွက်အန္တရာယ်ရှိနေတဲ့ဘီလတ်မြေအမှုန်ကလေးတွေရအောင်လုပ်ရမှာစွမ်းအင်တွေကိုအများကြီးသုံးရတယ်လို့တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ဘီလတ်မြေစေယိုဆိုတာပေါ့နော်အင်ဂျင်နီယာအခေါ်အဝေါ်ဆိုရင်တော့ဒါကို Portland Cement ပေါ့နော်ရတော့အဖြစ်တော့အဆောက်အဦဆောက်တဲ့နေရာမှာသုံးတယ်သူ့ကိုထုတ်လုပ်တဲ့အခါမှာတော်တော်လေးကိုစွန့်အင်လုပ်တယ်။ဘာဖြစ်လို့လဲဆိုတော့သူ့ကိုကယ်လ်ဆီယမ်ဓာတ်ပါမယ်၊ဆီလီကန်ရယ်၊အိုင်ယန်ပါမယ်ပေါ့နော်။ရောပြီးတော့မီးဖုတ်ရတယ်ပေါ့နော်။အကုန်ပစ္စည်းရရောပြီးမီးဖုတ်တယ်။မီးဖုတ်ပြီးတော့မှတစ်ခါပြန်ပြီးချိတ်အလိုလိုတဲ့ခါကျတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တာ။အမှအချက်ကတော့အမှုံကြီးပေါ့နော်။အမှုံမွားကြီးအများကြီးထွက်တယ်သူတို့ထုတ်လုပ်တဲ့အလုပ်မှာ။နောက်ပြီးတော့တစ်ခါခုံးဝင်တယ်အများကြီးထွက်တယ်။ဒီမှာတော့သူရဓာတ်ငွေအနေနဲ့ဆိုရင်တော့ nitrogen oxide တွေရလည်းထွက်တယ် sulfur dioxide တွေလည်းထွက်တယ် carbon monoxide တွေလည်းထွက်တယ် American ပြည်မှာဆိုရင်ဒီစီးလက်မြေဆက်ယုံတွေကပဝန်းကျင်ကိုထိခိုက်စေတဲ့ဟာအတော်ကြီးမားတဲ့အရင်းအမြစ်ဆိုပြီးတော့သဘောထားတယ
်ဝင်းကျင်ထိခိုက်မှုအတော်ကြီးမားစေတဲ့အချက်တွေကိုကြည့်ရအောင်ပါဘီလက်မြေဆက်ယုံကနေထွက်လာတဲ့ဓာတ်ငွေတွေဖြစ်တဲ့ nitrogen sulfur နဲ့ carbon dioxide တွေရဲ့ oxygen နဲ့ပေါင်းစပ်ထားတဲ့ drop bond တွေကပြီးတဲ့အန္တရာယ်တွေပါ
nitrogen oxide ဆိုလို့ရှိရင်ရေပြင်မှာရှိတဲ့အိုဇွန်ကိုလည်းမြင့်စေတယ် acid မိုးလည်းဖြစ်စေတယ်နောက်ကဘာကြီးပူနေမှုဖြစ်စေတယ်နောက်တစ်ခုကရေရဲ့အရေးတွေကိုလည်းကျဆင်းသွားစေတယ်အမြင်တွေကိုလည်းမြင်နိုင်ကြည့်ကိုလည်းမှုန်သွားစေတယ်ပေါ့နှောက်ရှက်ဖြစ်စေတယ်အဲ့တော့ clay တွေအဆုတ်ရောဂါဝေဒနာရှိတဲ့လူတွေပန်းနာရှိတဲ့လူတွေပေါ့နော်အဲ့ဒါတွေကလည်းပူပြီးဆိုးလာမယ်ဆုတ်က tissue တွေထဲမှာပျက်စီးသွားပြီးမယ်ဒါကအရေးကြီးတယ်ပေါ့အဲ့ဒါ nitrogen oxide နော်နောက်တစ်ခုက sulfur dioxide ကတော့အများကြီးထွက်အများကြီးထွက်လို့ရှိရင်တဲ့ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ရောဂါတွေလည်းပိုဖြစ်စေတယ်နောက်ပြီးနှလုံးနဲ့တွေးကြောပေါ့တွေးနှစ်ပေါင်းနဲ့ပတ်ရောဂါတွေလည်းပိုဖြစ်စေတယ်သူတို့အထူးသဖြင့်ထိခိုက်လို့ရတဲ့လူတွေအမှပန်းနာဖြစ်တဲ့လူတွေချောင်းဆိုးရင်ကျက်နာရှိတဲ့လူတွေအဆုတ်ထည့်ရဒီအကလေးတွေရောင်ပြီးကြီးနေတဲ့အခါမှာလေရှူလို့မဝနော်အမောဆူအသက်ရှူကျက်တတ်တဲ့လူတွေကလေးတွေတဲ့ရောကိုကြီးတဲ့လူတွေဖြစ်တယ်နောက်ပြီးတော့အဲ့ sulfur dioxide ဆို acid မိုးလည်းဖြစ်စေတယ်နောက်ကဘုံမုံနောက်ဆက်ကကြတော့လေခန္ဓာကိုယ်မှာရှိတဲ့ငါအစိပ်ပိုင်းတွေမှာသွေးကိုအောက်ဆီဂျင်ရ ရဖို့အတွက်အောက်ဆီဂျင်သယ်ယူနိုင်တဲ့သွားအောင်ကိုညှော်နေစေတယ်။ဘာလို့လဲဆိုတော့ကာဗွန်မိုနောက်အောက်ဆိုက်ကဝင်တော့တော့အောက်ဆီဂျင်ကသိတွေ့ရမှာမပါနိုင်တော့အဲ့ဒါကြောင့်မို့နှလုံးသားနဲ့အတွေးကြောရောဂါတွေဖြစ်စေတယ်။အာယုံကြောပေါ့ပဟုအာယုံကြောနဲ့ပတ်သက်တဲ့ရောဂါတွေဖြစ်စေတယ်။နောက်ပြီးတော့လည်းအိုဇုန်းပေါ့နော်မြေပြင်မှာရှိတဲ့အိုဇုန်းမျိုးလိုဟာမျိုးဆိုင်နေတဲ့ဟာအသက်ရှူလမ်းကြောင်းတွေလည်းပြဿနာဖြစ်စေ။နောက်တစ်ချက်ကြီးကြီးကကာဗွန်ဒိုင်အောက်ဆိုက်ဒီဟာကပြည်နယ်မြေလုံးလို့ရှိရင်ထုံးကြောက်ကိုသုံးရတယ်တခါထုံးကြောင်းနဲ့တခြားအဲ့ silicon တို့ aluminum တို့ iron တို့အဲ့ထားလေးတွေထည့်ပြီးတော့မီးဖုတ်မီးဖုတ်တဲ့အခါကျအဲ့ထုံးကြောင်းထဲက carbon dioxide တွေပြိုကွဲထွက်ပြီးတော့ carbon dioxide ဖြစ်သွားတယ်အဲ့တော့ carbon dioxide တွေအများကြီးဖြစ်တယ် carbon dioxide ကခလုံး inbound ဖြစ်တယ်အပိုင်းပွင့်မှုဖြစ်စေတာပေါ့နော်ဥပမာပြောရမယ်ဆိုလို့ရှိရင် pollen စနစ်တပောင်ရဖို့ဆိုလို့ရှိရင် carbon dioxide ကအောင်တစ်ထောင်ထွက်တယ်ဒီလောက်တော့များတယ်ပေါ့နော်လူမျိုးစရတနေ့တနေ့ကိုကြီးပုံကြီးတဲ့ဟိုဒီလိုအကုန်လုံးပစ္စည်းတွေထည့်ပြီးတော့ပြီးတော့မီးဖုတ်တဲ့အခါမှာလည်းအများကြီးထည့်တာပေါ့အဲ့ဒါရန်ဆိုးတယ်ပေါ့နော
်ဘီလန်မျိုးကိုထုတ်ဖို့စွန့်ရင်လောင်စာလဲအတော့ကိုကြီးကြီးမားမားလိုအပ်ပါတယ
်မီးဖုတ်တဲ့အခါမှာလောင်စာလိုတယ်လောင်စာစီတုံးလို့ရတယ်ကြောင်မီးလေးလည်းတုံးလို့ရတယ်တဘာဝတောင်းလေးလည်းတုံးလို့ရတယ်နော်အဲ့လိုဆိုတော့ကြောင်မီးလေးတွေတုံးမယ်ဆိုကြောင်မီးလေးရလဲကာဗွန်ဒိုင်အောက်ဆိုက်တွေအများကြီးထွက်သေးတယ်တဘာဝတောင်းလေးဆိုရင်လည်းနည်းနည်းနည်းမယ်ပေါ့နော်
ဖိလမင်းဆက်ယုံတွေအကြီးမားတဲ့အန်ဒီယေတွေထဲမှာအဆိုးဝါးဆုံးကအမုံအန်ဒီယေပ
ါသူ့မှာအမုံမွှန်းဖြစ်နေနေရာတွေအများကြီးရှိတယ်ဖိလမင်းလုတ်တဲ့အစီမှာပထမဆုံးသူကသွားပြီးတော့မိုင်းတူးရတယ်တူးပြီးတော့အဲ့ထဲကထုံးကြောက်တို့ပါတော့ယူရတယ်တူးတဲ့အခါမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့အဲ့ဒါပြီးတော့ခွဲပြရတယ်ခွဲလိုက်ရတယ်နောက်ပြီးထုခွဲရတယ်အဲ့မှာလည်းအမုံလေးထွက်တယ်နောက်ပြီးအဲ့ဒါတစ်ခုလုံးကိုလည်းစုပုံထားတယ်ရထားတဲ့ပုံညာပစ္စည်းတွေစုပုံထားတဲ့စုပုံတဲ့နေရာမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့ဒါကိုကြည့်ရတယ်ရောရတယ်ပြန်ပြီးတော့ချောင်းအောင်လုပ်ရတယ်နောက်ပြီးချော်ရည်တွေဖြစ်လာတယ်အဲ့ချော်ရည်တခါကျအဲ့ချော်ရည်တွေကိုလည်းအေးအေးခံရတယ်နောက်ပြေးခံပြန်ပြီးတခါဆိုလို့ရှိရင်လည်းကြည့်ရတယ်ပြီးလို့ရှိရင်လည်းထုတ်ပို့တဲ့ပို့ပြရတယ်အဲ့လိုဆိုတော့နေရာပေါင်းများစွာမှာအမှုန်အမွှားတွေကအများကြီးဖြစ်တယ
်နောက်အန်ဒီယာတစ်ခုက acid migo တွေဖြစ်ပါတယ
် acid migo တွေဒီနေ့ထွက်တယ်နည်းတော့နည်းတယ်ဒါမှလည်းထွက်နိုင်တယ်ဥပမာဆိုရင် hydrogen chloride ပေါ့နော်နောက်ပြီးတော့ ammonia လည်းထွက်နိုင်တယ် chlorine လည်းထွက်နိုင်တယ်အဝေးပြန်ထက်တဲ့ဒီ organic carbon ဒီကတော့နည်းပါတယ်ဒါပေမဲ့အဲ့လိုမျိုးထွက်တယ်အဲ့တော့ American ပြည်မှာဆိုရင်အခုဆိုရင်ဒီလို acid မျိုးတွေပေါ့နော် acid ဓာတ်တွေတန်းဝေးတွေထွက်တာအော်တွေကိုလည်းထိန်းချုပ်ဖို့ပြည်နယ်မြေဆက်တွေမှာထပ်ပြီးတော့ထိန်းချုပ်ဖို့ကြိယာတွေတက်ရတယ်နောက်ပြီးတော့အမုံတွေကိုဘယ်လောက်မရှိရဘူးလဲဆိုတာလည်းတက်ရတယ်နောက်ပြီး nitrogen oxide တွေကိုလည်းထိန်းချုပ်တဲ့ကြိယာတွေအဲ့လိုမျိုးရှိရတယ
်ပြည်နယ်မြေဆက်ရုံတစ်ခုအတွက်ထိန်းချုပ်ကြိယာတွေဘယ်လိုနေရာတွေမှာတက်ဆင်ရမှာပါလဲ
ဒီမှာမြေထုတ်တဲ့နေရာမှာအတိအကျကြရတဲ့ဟာအလဲရပေါ့နော်မီးဖို့ကြီးလို့အိတ်ဆက်ရှိသူ့ရဲ့ထုံလုံးမှုစွမ်းအားအမြင့်ဆုံးရှိတလားဘလို့ရှိတယ်နောက်ပြီးအိမ်မှာလည်းအမုံတွေထိန်းဖို့ဟာတွေကိုဘလို့စက်တီတက်ထားလဲကြောင်မိုင်းနဲ့ပတ်သက်တာတွေရောကုန်ကျန်းပစ္စည်းရောပြီးတော့မီးမဖုတ်ခင်မှာလဲရောပြီးတော့ကြည့်ရတယ်အဲ့ဒါမှလည်းအမုံတွေကိုဘလို့တန့်စင်ဖို့လှုပ်ထားတယ်အများကြီးလို့လေအဲ့ဒါတွေမရှိလို့ရှိရင်လူတွေကဒီအမုံတွေနဲ့အယံကိုဒုက္ခရောက်မှာပေါ့ဒီအမှုံတွေကိုထိန်းချုပ်တဲ့ဟာတွေပေါ့နော်ကြိယာတွေကိုလူမျက်မြင်ထုတ်လို့တဲ့ဖြစ်စဉ်တွေမှာထည့်ထားရမယ်အဲ့တော့ကြောင့်မို့သူတို့ကအကုန်ပေါင်းပြီးလို့ရှိရင်သူမှပျက်စီးသွားနိုင်စရာတွေကတော့အမှုံတွေအရင်းမြစ်တွေတန်းဝေတွေကတော့အများကြီးရှိတယ်ပေါ့နော်အဲ့ဒါကိုတိတိကျကျစီမံမှဖြစ်မယ်ဒီတိုင်းလေးကတော့အဲ့ဒါတွေမပါဘူးဆိုလို့ရှိရင်တော့အတော်ကြီးကိုပျက်စီးသွားမယ်အမေရိကန်မှာလည်း1895ရဲ့ထုတ်လာတာလေသို့တော်လည်းဖြည်းဖြည်းဖြည်းဖြည်းနဲ့ဒီမှာဆိုရင်အခု emission control တွေအများကြီးလုပ်ထားတာလေ fine ချန်လည်းဒီက20 million လို့ပါလို့ချပြစ်တာလေအစီကံမလိုက်နဲ့ဒီမှာဆိုရင်အမ SO2 ဆိုတော့ဒီမှာဘာနဲ့ချခံရလဲဆိုရင် EPA ကဥပမာဆိုရင်ခုံလုံးကလုပ်ထားရဆိုတော့ဆက်ဟောင်းနေသူတို့ကဥပဒေကို1980ကထုတ်လိုက်တယ် okay အဲ့နောက်ပိုင်းမှာပြင်လို့ရှိရင်ခစ်တဲ့state of the art emission control ထည့်ရမယ်လို့ပြောတယ်သူတို့ကမထည့်ဘူးတိတ်တိတ်ကလေးပြင်တယ်အဲ့ဒါမိသွားရင်တခါလေးချလိုက်ကြလေ
ဘယ်လောက်ထိချ
2.5 million နဲ့ 20 million နဲ့ 30 million နဲ့သူတို့ပေါ်မှာတည်ပြီးတော့ချတာပဲ
တဘောဝန်ချင် engineer ဒေါ်အေးကြီးရပြောကြခြင်းတယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါက်ကမြို့သက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ April 22ရက်နေ့ကိုမြေကမ္ဘာနေ့အဖြစ် American ပြည်ထောင်စုနဲ့
တခြားနိုင်ငံတော်တော်များများကသတ်မှတ်ခဲ့ကြတာအခုဆိုရင်46နှစ်ရှိလာခဲ့ပါပြီ1980ပြည့်လွန်နှစ်တွေကနိုင်ငံတော်ဝန်မှာလေရုညံ့ညမ်းမှုပုံများလာတာနဲ့စိုးရိမ်စရာကောင်းအောင်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုနိုင်ငံရေးအရာကင်တွယ်ဖြေရှင်းခြင်းမရှိတဲ့အပေါ်လူလူကစိတ်ဆိုးဒေါသထွက်ခဲ့ရာကမြေကဘာနှင့်လှုပ်ရှားမှုရဲ့လို့ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ပထမဆုံးချိန်ပြုလုပ်တဲ့မြေကဘာနှင့်လှုပ်ရှားမှုမှာတော့လူသန်းပေါင်း20ကျော်ပါဝင်ခဲ့ကြပြီးအဲ့ဒီနေ့အချိန်ကစလို့တဖြည်းဖြည်းကျယ်ပြန့်လာရမှာမကြသေးခင်ကဆိုရင်လေရာသီဥတုဖောက်ပြန်မှုအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေအားလုံးပါဝင်လာခဲ့ပါတယ်။ဒီနှစ်မြေကဘာနေ့ဆောင်ပုဒ်ကတော့ကဘာကြီးအတွက်အပင်များလို့အမည်ပေးထားပါတယ်။တစ်တောတွေဟာကဘာကြီးရဲ့အသက်ရှူအင်းကအဆုတ်တွေဖြစ်တယ်လို့လူသားတွေဘဝတာယာဝပြောရေးအတွက်လည်းမရှိမဖြစ်အရေးကြီးပါတယ်။သူတို့ဟာဖန်လုံအိမ်အာနိသင်ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေကိုစုပ်ယူတိုးမိထားပြီးအောက်ဆီဂျင်ဓာတ်ကိုပြန်ထုတ်ပေးပါတယ်။ကဘာကြီးနဲ့ဒေသန္တရရာသီဥတုစနစ်တွေကိုလည်းတစ်တောတွေကထိန်းညှိပေးတယ်လို့လေတူတဲ့ရေငွေ့တွေဖြစ်ပေါ်စေပြီးအဲ့ဒီကနေမှကဘာမြေပေါ်မိုးဖြစ်နေရွာသွန်းစေတာဖြစ်ပါတယ်။ဒေသခံလူလူတွေအတွက်လည်းသူတို့ဟာအစာအစာလောင်စာနဲ့ဆေးဝါးအတွက်မရှိမဖြစ်အရင်အမြစ်တစ်ခုဖြစ်တယ်လို့ရာဘာနဲ့ပဲမျိုးစုံလိုတစ်တောရက်ပစ္စည်းတွေကနေပြီးတော့လဲဝင်ငွေတွေကိုဖန်တီးပေးနေတာပါ။ဒီအတွက်တစ်တောတစ်ခုကိုခုတ်ထွင်ရှင်းလင်းပစ်လိုက်မယ်ဆိုရင်ကိုနေထိုင်ရာအရက်မှာစိုးဝါးတဲ့အကျိုးဆက်တွေပေါ်ပေါက်လာပါလိမ့်မယ်။တတော်တွေခုတ်ထွင်တဲ့အခါတစ်ပင်တွေကိုယ်တိုင်ကရောပြောင်တလင်းဖြစ်သွားတဲ့ပတ်ဝန်းကျင်ကပါတုံမိထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထွက်ပေါ်လာပါတယ်။တကယ်တော့တတော်ပြုံးတိမှုနဲ့မြေအသုံးပြုမှုပုံစံပြောင်းလဲမှုတွေကနေကဘာပေါ်ကဖန်လုံအိမ်ဓာတ်ငွေရဲ့လေးပုံတစ်ပုံနီးပါးထုတ်ပေးနေတာပါ။သို့တော်ညာလည်းပဲဒီနေ့တတော်ပြုံးတိမှုတွေမြေယာဖွံ့ဖြိုးရေးနဲ့တတော်ထိန်းသိမ်းရေးစီမံခန့်ခွဲမှုမှာအားနည်းမှုတွေကြောင့်နှစ်စဉ်တစ်ပင်ပေါင်း15ဘီလီယံကျော်ဆုံးရှုံးနေရပါတယ်။ဒါကတဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေသလိုရာသီဥတုဖောက်ပြန်စေတဲ့နောက်ဆက်တွဲအကျိုးဆက်တွေလည်းပေါ်ပေါက်လာစေပါတယ်။ကဘာကြီးအတွက်အပင်များဆိုတဲ့ဒီနှစ်ဆောင်ပုဒ်ရဲ့စိတ်ကူးကတော့လာမယ့်2020ခုနှစ်အထိသစ်ပင်အရေအတွက်တန်ပေါင်း 9,800 စိုက်ပျိုးဖို့လူတွေအားလုံးကိုစီရင်သွားမှာဖြစ်ပါတယ်။အပင်သစ်တန်း 8,000 နီးပါးစိုက်ပျိုးမှုကရာသီဥတုဖောက်ပြန်မှုနဲ့လေထုညဉ့်ညမ်းမှုတိုက်ဖြတ်ရေးမှာလူတွေကိုအထောက်အကူဖြစ်စေသလိုတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုလျော့ပါစေပြီးတက်ရှိနဲ့တတဝါတွေကြားဆက်နွယ်နေတဲ့ဂေဟဗေဒစနစ်ကိုကာကွယ်ရလဲရောက်ပါလိမ့်မယ်။တစ်တောပြုံးတိမှုတွေလျှော့ချပြီးအပင်သစ်တွေအမြောက်အများစိုက်ပျိုးရာကဒီကနေ့ကဘာကြီးမှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတော်တော်များများကိုထိန်းချုပ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်ဆိုတာကိုလည်းဒီမြေကဘာနေ့မှာအမှတ်ရကြပါစို့ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမက်နနာချန်ကပဲပြောပြမှာပ
ါ။ကမ္ဘာအပူချိန်မြင့်တက်လာတာကိုထိန်းချုပ်ဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ဆိုးကျိုးတွေရောပါစေဖို့ရည်ရွယ်ထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုတောက်ကြနေကနိုင်ငံပေါင်း20ကျော်ကနေ190ကျော်ကနေလက်မှတ်ရေးထိုးလိုက်ကြပါတယ်။သဘောတူညီချက်ကိုတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းပြင်သစ်နိုင်ငံပဲရစ်မှာသဘောတူခဲ့ကြတာဖြစ်ပေမဲ့မြေကဘာနှစ်အဖြစ်တောက်ကြနေမှာလက်မှတ်ရေးထိုးဖို့စီစဉ်ခဲ့ကြတာပါ။ဒါဟာဆိုရင်နိုင်ငံတကာသဘောတူညီချက်ထက်မှာပထမဆုံးတရက်ထဲအတွင်းအများဆုံးလက်မှတ်ရေးထိုးခဲ့တဲ့စာချုပ်တစ်ခုလည်းဖြစ်ပါတယ်။နှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးအဖွဲ့နဲ့ရုရှားနိုင်ငံတို့ဒီသတင်းပတ်ထက်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရဆယ်မြို့မှာကျင်းပတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့တမတ်ကြီးတွေနဲ့ရုရှားနိုင်ငံတို့ကြားဗုဒ္ဓဟူးနေ့ကဆွေးနွေးပွဲအတွင်းသဘောတူညီချက်တစုံတရာမရခဲ့ကြပေမဲ့ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုအားပေးနေတာနဲ့ခရိုင်းမီးယားကိုတိမ့်ပိုက်မှုတွေကြောင့်အထူးကြံဖြစ်နေရကနေရုံထွက်ဖို့ရုရှားကပြန်လည်ကြိုးပမ်းလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာနေတယ်လို့သုံးသပ်သူတွေကပြောကြပါတယ်လွန်ခဲ့တဲ့၄နှစ်လောက်ကတည်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုစီးရင်မှာပါဝင်နေသူအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့ဗန္ဒာရုံးမှုတဦးဖြစ်တဲ့အဗ်ဒူရာမန်စင်ဒီကိုဖမ်းဆီးမိခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်
။မနက်နာချမ်းကသတင်းချင်းချုပ်တွေကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.